Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ View American တိုင်းရဲ့2023ခုနှစ်နိုဝင်ဘာလ22ရက်နေ့အင်္ဂါနေ့မနက်ခင်းရေဒီယိုအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်မနက်6နာရီကနေပြီးတော့9နာရီထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေကို Flight Meter 32 49နဲ့ Flight Meter 190တို့ကနေပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်ဒီမနက်အစီအစဉ်မှာကျွန်တော်တားညွှန်ဘူးပ
ါဂါဇာမြောက်ပိုင်းကအင်ဒိုနီးရှားစစ်ရုံတွိုင်းမှာတိုက်ပွဲတွေပြင်းထန်နေပြီးစနေဦးထက်မနဲ့တိတ်ဆုံးမှုရှိတယ်လို့ Hamas ကျမ်းမာရေးဌာနကထုတ်ပြန်ပါတယ်။ကဘာကြီးရဲ့အပူချိန်ဟာနိုင်ငံတကာမှာစော်အောနေတဲ့တပ်မတ်ချက်တက်ကိုအလွန်အမင်းကျော်လွန်လာပြီလို့ကုလသမဂ္ဂကထုတ်ပြန်ပါတယ်။တရုတ်မြန်မာဇီဝရေးစဉံကိုတရီလင်္ကာနိုင်ငံအထိချက်ထွက်ဖို့တရုတ်နိုင်ငံဘက်ကလိုလားတယ်လို့တရုတ်အထူးတန်တမန်ကတရီလင်္ကာသမ္မတကိုပြောပါတယ်။
အခုလိုမျိုးနောက်ဆုံးသတင်းတွေအပြင်တရုတ်အွန်လိုင်းဂိုင်းတွေကိုနှိမ်နှင်းမှုအရှိန်မြင့်လာတဲ့သတင်းပေးပို့ချက်နောက်တိုက်ပွဲကြောင်းမလို့ထွက်ပြေးလာတဲ့စစ်ကောင်စီစစ်သားတွေကိုအိန္ဒိယဘက်ကနေပြီးတော့ပြန်လည်လွှဲပြောင်းပေးခဲ့တယ်ဆိုတဲ့သတင်းရှမ်းမြောက်ပိုင်းမှာတော့ဒီပိတ်မိနေတဲ့နိုင်ငံသားသားစုစုပေါင်း290ကျော်ကိုထိုင်းနိုင်ငံကိုဆက်ရောက်လာတဲ့သတင်းပေးပို့ချက်တွေကိုနားဆင်ရဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေမှာတော့ဒရင်တောင်မှတ်စုစီးပွားရေးလူမှုရှုခင်းနဲ့တတ်တန်ရောင်သတင်းတော်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဥတီမောင်တန်ပြောပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
ကစားမြောက်ပိုင်းကအင်ဒိုနီးရှားဆေးရုံတဝိုက်မှာတနင်္လာနေ့ကတိုက်ပွဲတွေဖြစ်နေခဲ့ပြီးအနည်းဆုံး7နှစ်ယောက်သေဆုံးခဲ့တယ်လို့ Hamas အစိုးရဂါဇာကျွမ်းမရေးဌာနကပြောပါတယ်။ဆေးရုံထဲကပြစ်နေကြသူတွေကိုဆေးရုံအပြင်ကအစ္စရေးတပ်ဖွဲ့ကတိုက်ခိုက်တာဖြစ်ကြောင်းလက်နက်ကြီးတွေအသုံးမပြုကြောင်းအစ္စရေးစစ်တပ်ကတော့ပြောပါတယ်။အခုလိုတိုက်ခိုက်တာကိုအင်ဒိုနီးရှားနိုင်ငံသားဝန်ကြီး Miss Radno Masudi ကရှုတ်ချလိုက်ပြီးအစ္စရေးကိုအပြစ်တင်လိုက်ပါတယ်။ဒီတိုက်ခိုက်မှုကနိုင်ငံတကာလူသားချင်းစာနာထောက်ထားရေးဥပဒေကိုရှင်းရှင်းကြီးချိုးဖောက်တာပါလို့ Miss Radno Masudi ကဆိုပါတယ်။လူနာ6အကြမ်းအရေးဆောင်ရှားမှုဝင်တဲ့200နဲ့အင်ဒိုနီးရှားဆေးရုံထဲမှာအိုးအိမ်စွန့်ခွာစစ်ဆောင်ကြသူ2000လို့ဟာအခုခါမှာတော့ဂါဇာတောင်ပိုင်းမှာခိုးလုံနေကြရတယ်လို့ Hamas အစိုးရအကြမ်းအရေးဌာနပြောရေးဆိုခွင့်ရှိသူ Elshab Elkira ကပြောပါတယ်။ဂါဇာတောင်ပိုင်းကခန်ယူနစ်မြို့မှာရှေ့တန်းဆေးရုံတရုတ်တည်ဆောက်ဖို့ဂျော်ဒန်နိုင်ငံကပစ္စည်းတွေတင်ဆောင်ထားတဲ့ဒါဇင်ချီတဲ့ကုန်တင်ကားတွေဟာအစ်ဂျစ်ကနေတနင်္လာနေ့မှာဝင်ရောက်သွားကြပါတယ်။48နာရီတွင်ဆေးရုံကစပြီးအလုပ်လုပ်နိုင်ပါပဲလို့ဂျော်ဒန်နိုင်ငံတော်ပိုင်းမီဒီယာကတော့ပြောပါတယ်။ဒေုန်နိုင်ငံရဲ့ဝန်ကြီးဝန်ကြီးနဲ့ဘေကျင်းမှာတနင်္လာနေ့ကတွေ့ဆုံခဲ့ကြတဲ့ Arab Muslim တာဝန်ရှိသူတွေကဂါဇာမှာချက်ချင်းအပြစ်ခတ်ရဆက်ပြီးလူသားချင်းစာနာထောက်ထားရေးအကူအညီခွင့်ပြုဖို့တောင်းဆိုလိုက်ကြပါတယ်။ဆော်ဒီအာရေဗျ၊ဂျော်ဒန်၊အီဂျစ်၊အင်ဒိုနီးရှားနဲ့ပါလက်စတိုင်းအာဏာပိုင်အဖွဲ့ရဲ့နိုင်ငံသားရေးဝန်ကြီးတွေနဲ့အစ္စတန်ဘူပေါင်းဆောင်ရွက်ရေးအဖွဲ့ OIC ရဲ့အတွင်းမှုချုပ်တို့ပါဝင်ကြတဲ့ကိုယ်စားလှယ်အဖွဲ့ဟာလက်ရှိဖြစ်ပေါ်နေတဲ့ Israel Palestine ပဋိပက္ခကိုတရုတ်နဲ့ဆွေးနွေးနေကြတာဖြစ်ပါတယ်။ဂါဇာကမ်းမြောင်မှာတိုက်ခိုက်နေတာတွေကိုရပ်ဖို့တရုတ်လိုအင်အားကြီးနိုင်ငံတွေကပုံပြီးခိုင်ခိုင်မာမာပါဝင်မှုမျှော်လင့်နေတဲ့အကြောင်းအီဂျစ်နိုင်ငံသားရေးဝန်ကြီးဆာမစ်ရှော့ခရီကမစ္စတာဝါဟီကိုပြောခဲ့တယ်လို့အီဂျစ်နိုင်ငံသားဝန်ကြီးဌာနရဲ့ X လူမှုစာမျက်နှာမှာဖော်ပြထားပါတယ်။ဒေုန်နိုင်ငံဆိုင်ရာအစ္စရေးတမ်မကြီးကတော့အပြစ်ခတ်ရဆဲအကြောင်းပြောတဲ့ကြေညာချက်မထွက်ဖို့သူမျှော်လင့်တဲ့အကြောင်းအခုချိန်ကအပြစ်ရရမယ့်အချိန်မဟုတ်ကြောင်းသတင်းတောက်တွေကိုတနင်္လာနေ့ကပြောပါတယ်။အစ္စရေးပါလက်စတိုင်းအရေးနဲ့ပတ်သက်ပြီးအင်္ဂါနေ့မှာကျင်းပမယ့် Brazil, Russia, India, တရုတ်တောင်အာဖရိကတို့ထူထောင်ခဲ့ကြတဲ့ BRICS အဖွဲ့ရဲ့ဗီဒီယိုအစည်းအဝေးကိုတရုတ်သမ္မတရှီကျင်းပင်တက်ရောက်မယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဟွာချွန်းညင်က X လူမှုစာမျက်နှာမှာရေးထားပါတယ်။မချာမီကနိုင်ငံရေးခလုံးဝင်တောင်းခံသူတွေတိုးများလာတာကြောင့်ရုရှားနဲ့နယ်စပ်ဝင်ပေါက်၄ပေါက်ကိုပိတ်လိုက်ပြီးဓာတ်တဲ့ပိုအရေးယူကောင်းအရေးယူရလိမ့်မယ်လို့ဖင်လန်နိုင်ငံရဲ့ဝန်ကြီးချုပ်ကတနင်္လာနေ့ကပြောလိုက်ပါတယ်။ရုရှားကယူကရိန်းကိုကျူးကျော်ဝင်ရောက်ခဲ့ပြီးတဲ့နောက်ဖင်လန်နိုင်ငံကဒီနှစ်မှာနေတိုးကိုဝင်ရောက်ခဲ့တာပါ။ခိုင်မာတဲ့ခရီးသွားဆောင်ရွက်စာတမ်းတွေမပါဘဲအရှေ့အလယ်ပိုင်းနဲ့အာဖရိကကရွှေပြောင်းနေထိုင်ကြသူတွေကိုဖင်လန်နဲ့စပ်ထီရုရှားကတွားစီခဲ့တယ်လို့ဖင်လန်နိုင်ငံကတော့စွပ်စွဲထားပါတယ်။အခြေအနေကစိုးရွားတဲ့လာရကိုတွားနေပါတယ်လို့ဝင်းကြီးချုပ်ပက်ထရီအော်ပိုကဗာတီးယပ်နဲ့စပ်ဖြန့်လန်းကိုတွားရောက်စဉ်ပြောကြားကြောင်းဖင်လန်အစိုးရပိုင်း YLE ရုပ်သံကပြောပါတယ်။လူဝင်ပါလာပါဖင်လန်ကိုနိုင်ငံရေးခလုံးဝင်တောင်းခံသူ900ရောက်လာခဲ့တဲ့အကြောင်းဒါကပုံမှန်ထက်အရေးပါပါများနေကြောင်း YLE ကဆိုပါတယ်။မရှိရ38ရတဲ့ဖင်လန်ရုရှားနယ်စပ်အခြားဝင်ပေါက်တွေကိုမပိတ်ဘူးလို့တော့ဝန်ကြီးချုပ်ကမပြောပါဘူးအခုလိုနယ်စပ်ဖြတ်တန်းပေါက်တွေကိုပိတ်လိုက်တာဟာရုရှားဖင်လန်ဆက်ဆံရေးကိုစိုးဝါစေပါလိမ့်မယ်လို့ရုရှားနိုင်ငံရဲ့ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်လိုက်ပါတယ်
န်တန်မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 633နဲ့6383ညပိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
်အင်္ဂါနေ့မနေ့သတင်းတွေကို VOE ကဆက်လက်ကြီးညာနေပါတယ်တရုတ်မြန်မာစီးပွားရေးဆက်ချက် CMEC ကိုသတိလင်္ကာတိချဲ့ဖို့တရုတ်ကဦးစားပေးထားတဲ့အကြောင်းတရုတ်နိုင်ငံရဲ့အထူးသံတမန်ရှန်ယီကင်းကသတိလင်္ကာသမ္မတရန်နီဝီကရီမီစစ်ဂေးကိုတနင်္လာနေ့ကပြောလိုက်ပါတယ်အခုလိုပြောဆိုကြောင်းသတိလင်္ကာသမ္မတရုံးရဲ့ကြေညာချက်မှာဖော်ပြထားတာပါလို့တဟင်းတူသတင်းကပြောပါတယ်တရုတ်သတိလင်္ကာလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်ကိုအကောင့်ထဲဖော်ရမှာအချိန်ဟုန်မြင့်တယ်လို့လည်းကြေညာချက်မှာပြောထားပါတယ်တရုတ်ရဲ့ပေါ်လာမတ်စ်စီမံကိန်းအောက်မှာကုန်းလန်းစင်ကြံ6ခုရှိတဲ့အ내တရုတ်မြန်မာစီးပွားရေးစင်ကြံကနောက်ဆုံးဖြစ်ပေါ်လာတဲ့စင်ကြံဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်တရုတ်အိန္ဒိယမြန်မာစင်ကြံကရက်နေပါတယ်။အိန္ဒိယနဲ့ဘူတန်တို့ကတရုတ်ရဲ့ပေါ်လာမတ်စ်ကမ္ဘာလုံးဆိုင်ရာဖွံ့ဖြိုးတိုးတက်မှုအစီအစဉ်တွေမှာမပါဝင်တဲ့တောင်အာရှနိုင်ငံနိုင်ငံဖြစ်ပါတယ်။ပေါ်လာမတ်စ်စီမံကိန်းမှာပါတဲ့သီရိဒင်္ဂါနိုင်ငံဟာစီမံကိန်းရဲ့ဒုတိယအဆင့်ကိုသွားဖို့ပြင်ဆင်နေပြီလို့သမ္မတရန်နီဝီကရီမီစင်ဂေးကပြောပါတယ်။သီရိလင်္ကာနိုင်ငံရဲ့အိန္ဒိယမော်ဒိုက်နိုင်ငံရဲ့နိုဝင်ဘာလ18ရက်ကသမ္မတသစ်ကျမ်းကျိန်ပွဲကိုတက်ရောက်ခဲ့ပြီးတဲ့နောက်တရုတ်အထူးသံတမန်ဟာသီရိလင်္ကာနိုင်ငံကိုရောက်ရှိလာခဲ့တာဖြစ်ပါတယ်စစ်တော်လာရေးဂျိုထုကိုမလွတ်တင်မှုတောင်ကိုရီးယားကမြောက်ကိုရီးယားကိုသတိပေးလိုက်ပါတယ်တကယ်လို့မြောက်ကိုရီးယားကလာပြစ်လွတ်ခဲ့ရင်နှစ်နိုင်ငံကြားသဘောတူညီချက်ကိုရလိုက်ပြီးတုံ့ပြန်တဲ့အနေနဲ့ရှေ့တန်းလေကြောင်းထောက်လွှမ်းရေးကိုပြန်လုပ်ရနိုင်တယ်လို့တနင်္လာနေ့ကတောင်ကိုရီးယားကပြောလိုက်ပါတယ်မြောက်ကိုရီးယားကနှစ်ဆခါစ조사ခဲ့ပြီးမောင်းပြင်ခဲ့ပဲအခုခါမှာရုရှားနှိပညာရယူပြီးဒီလနောက်ပိုင်းမှာပြစ်လွတ်လိုက်မယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးရှင်ဝမ်စစ်ကအစိုးရပိုင် KBS ရုပ်မြင်သံကြားနဲ့အင်တာဗျူးမှာတနင်္ဂနွေနေ့ကပြောခဲ့ပါတယ်မြောက်ကိုရီးယားဘလို့ဂျိုဒုကိုမှမလွတ်တင်မှုကုလသမဂ္ဂလုံခြုံရေးကောင်စီကပိတ်ပင်ထားတာပါဂျိုဒုလွတ်တင်တာကိုအကြောင်းပြုပြီးဒုံးကျည်စမ်းသပ်နိုင်တာကြောင့်ဖြစ်ပါတယ်တောင်ကိုရီးယားကိုစောင့်ကြည့်ဖို့မြောက်ကိုရီးယားအတွက်ထောင်လန်းရေးဂျိုဒုလိုပေမဲ့မြောက်ကိုရီးယားဟာတာဝေးပြစ်ဒုံးကျည်အစီအစဉ်တိုးတက်ဖို့အတွက်စမ်းသပ်ပြစ်လွတ်နိုင်ပါတယ်လို့တောင်ကိုရီးယားအကြီးတန်းဆက်ရရှိကန်နီဟိုပယ်ကပြောပါတယ်မြောက်ကိုရီးယားနဲ့ရုရှားတို့ဟာသမျိုးကျလက်နက်တွဲနဲ့နျူကလ িয়ার နည်းပညာဖလှယ်ဖို့သဘောတူညီထားကြတယ်လို့ကြွမ်းကျင်သူတွေနဲ့နိုင်ငံခြားအစိုးရတွေကပြောဆိုကြပေမဲ့မြောက်ကိုရီးယားနဲ့ရုရှားတို့ကညှိဆိုထားကြတာပါကမ္ဘာမြေကြီးရဲ့အပူချိန်ဟာစက်မှုမထွန်းကားမီကာလကနဲ့ 1.5 ဒီဂရီစင်တီဂရိတ်ကနေ 1.6 ဒီဂရီစင်တီဂရိတ်တွင်မြန်းမြန်းဆန်းဆန်းကြီးပိုပြီးပူလာနေတယ်လို့ကုလသမဂ္ဂအစိုးရခန်းစာကပြောလိုက်ပါတယ်။2015ပါရီဥတုရာသီသဘောတူညီချက်က 1.5 ဒီဂရီထက်ပိုပြီးမပူလာအောင်လှုံ့ဆော်ကြဖို့စောသမတ်ခဲ့တာပါ။ပါရီသဘောတူညီချက်အတိုင်းဖြစ်ဖို့ဆိုရင်တိုင်းပြည်တွေဟာသူတို့ရဲ့ကာဗွန်ထုတ်လုပ်မှုကိုဒီဆယ်စုအကုန်မှာ42ရာခိုင်နှုန်းရှော့ချမှာဖြစ်ပါတယ်လို့တနင်္လာနေ့မှာထွက်လာခဲ့တဲ့ကုလသမဂ္ဂပတ်ဝန်းကျင်အစီအစဉ် UNEP ရဲ့ကာဗွန်ထုတ်လုပ်မှုကွာဟချက်အစီရင်ခံစာကပြောပါတယ်။ကြောင်မီသေးရေနံဓာတ်ဆီနဲ့ဓာတ်ငွေတွေလောင်ကျွမ်းရာကထွက်လာတဲ့ကာဗွန်ထုတ်လုပ်မှုကမနစ်က 1.2 ရာခိုင်နှုန်းတက်သွားတယ်လို့ကုလသမဂ္ဂကဆိုပါတယ်ဒီနှစ်စက်တင်ဘာအကုန်အထိ19ရာစုအရယ်ကအပူချိန်ထက် 1.5 ဒီဂရီစင်တီဂရိတ်ကျော်သွားတဲ့ရက်ပေါင်းက86ရက်ရှိခဲ့ပြီးပါပြီ။နိုဝင်ဘာအထိဆိုရင်အဒီလိုပုံပူတဲ့ရက်ပေါင်းက126ရက်ရှိသွားခဲ့ပြီလို့ဥရောပကရာသီဥတုဆိုင်ရာအဖွဲ့အစည်း Copernicus ကဆိုပါတယ်။မှတ်တမ်းရှိခဲ့သမျှ26မှာပထမဦးဆုံးချိန်ဖြစ်ပြီးခဲ့တဲ့တောက်ကြာနေ့တုန်းကကမ္ဘာမြေရဲ့အပူချိန်က1ဒီဂရီစင်တီဂရိတ်ပိုပူသွားတယ်လို့Copernicus အဖွဲ့ရဲ့ဒုတိယညွှန်ကြားမှု Samantha Burgess ကပြောပါတယ်ခင်ဗျာ Direct from Washington The
Voice of America The Away နိုဝင်ဘာလ27ရက်နေ့အင်္ဂါနေ့မနေ့နိုင်ငံတကာသတင်းတွေကိုဦးတမောင်တန်ပြောပြသွားတာဖြစ်ပါတယ် VOA American တန်ကနေပြီးတော့ဆက်လက်တန်လှည့်နေပါတယ်အခုတော့ဒီတရုတ်နိုင်ငံဘက်ကဖီယာနဲ့အတူတူပဲမြန်မာနိုင်ငံအတွင်းကတရုတ် online ငွေလိမ်ကိန်းတွေကိုနှိမ်နင်းမှုတွေအရှိန်မြင့်လာတဲ့ဆိုတဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပြီးမှာပါမြန်မာနိုင်ငံမြောက်ပိုင်းမှာတရားမဝင်နေထိုင်နေကြတဲ့နိုင်ငံသားတွေကိုခု2023ခုနှစ်နောက်ဆုံးထားပြီးတော့ပြန်လာကြဖို့တရုတ်ယူနန်ရဲတပ်ဖွဲ့ကဒီရက်ပိုင်းထဲမှာတိပေးရတယ်မြန်မာစစ်ကောင်စီခေါင်းဆောင်တွေကတော့တရုတ်ဆွေကဖီယာပေးနေတဲ့ဒီ online ရာဇဝင်လုပ်ငန်းတွေကိုအခုဒီ2023ခုနှစ်ကုန်မတိုင်ခင်မှာနှိမ်နင်းသွားမယ်လို့ကြေညာပေးထားပါတယ် ဒီလုပ်ငန်းတွေမှာအသုံးချခံခဲ့ရတဲ့တရုတ်နိုင်ငံသားအများစုအပါအဝင်အာရှနိုင်ငံသားတချို့ကိုဖမ်းပြီးတော့ပြန်လည်လွှဲပြောင်းတဲ့ကိစ္စတွေလည်းမြန်မာဘက်ကဒီရက်ပိုင်းထဲမှာဇက်တိုက်လှုပ်ဆောင်နေတာဖြစ်ပါတယ်။ရန်ကုန်ကပြပူးတဲ့သတင်းကိုကိုရဲမောင်ပြောပြပေးပါပါ
ရှမ်းပြည်နယ်မြောက်ပိုင်းမှာအခြေစိုက်တဲ့ဝါလက်နက်ကိုင်အဖွဲ့ UWSA ကတော့ဒုဒေသတွေကအွန်လိုင်းငွေလိမ်ကိုင်းတွေကိုခက်မြက်မြန်နှိမ်နှင်းပြီးလူပေါင်း 1,200 ယောက်ကိုစက်တင်ဘာလ9ရက်မှာပထမဆုံးအကြိမ်တရုတ်ကိုအများဆုံးလွှဲပေးခဲ့ပါတယ်။နောက်ထပ် 2,300 ကျော်ကိုလည်းအောက်တိုဘာ14ရက်မှာထပ်ပြီးလွှဲပေးခဲ့ပါတယ်။ UWSA ရဲ့ဒုတိယစေဦးစီးချုပ်ကိုလည်းတရုတ်ကဖမ်းဆီးခဲ့တယ်လို့သတင်းတွေကဖော်ပြခဲ့ပါတယ်။ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသကထိပ်ပိုင်းလုပ်ငန်းရှင်17ယောက်ကိုလည်းတရုတ်ကသူ့နိုင်ငံထဲမှာပဲဖမ်းဆီးခဲ့ပါတယ်။ဒါပေမဲ့ကိုကန့်ဒေသလောက်ကင်မြို့ထဲမှာတော့ဒီလုပ်ငန်းတွေကဆက်ရှိနေတယ်လို့တရုတ်ကယူဆထားပါတယ်။စက်တင်ဘာလကုန်ကစခဲ့တဲ့ဒီရာဇဝဲလုပ်ငန်းရှင်းလင်းရေးနဲ့အတူစစ်ရေးပြစ်ပခတွေလည်းပူးတွဲပါလာပါတယ်။အောက်တိုဘာလ28ရက်မှာမြောက်ပိုင်းမဟာမိတ်လက်နက်ကိုင်သုံးဖွဲ့ Three Brotherhood Alliance ကအွန်လိုင်းရာဇဝဲမှုရှင်းလင်းရေးအာနာရှင်တော်လန်ရေးစတဲ့ခေါင်းစဉ်တွေနဲ့ကိုကန့်ဒေသမှာစစ်စင်ရေးကိုစတင်ခဲ့ပါတယ်။အွန်လိုင်းငွေလိမ်မှုတွေ၊ပြန်ပေးဆွဲမှုတွေ၊လူကုန်ကူးခံရတာတွေကနေတရုတ်နိုင်ငံကတနစ်ကိုအမေရိကန်ဒေါ်လာဘီလီယံချီဆုံးရှုံးနေတာပါ။တရုတ်နိုင်ငံရဲ့တည်ငြိမ်မှုကိုတနည်းတစ်ပုံထိခိုက်လာတဲ့အခြေအနေကြောင့်တရုတ်ဟာမြန်မာအပအဝင်အွန်လိုင်းရာဇဝတ်လုပ်ငန်းတွေအခြေစိုက်တဲ့နိုင်ငံတချို့ကိုဖိအားပေးလာခဲ့တာပါ။စုံစမ်းထောက်လှမ်းသတင်းတွေကိုဖော်ပြနေတဲ့တရုတ်သတင်းဌာနအချို့ကတော့ကိုကန့်ဒေတာဟာအွန်လိုင်းငွေလိမ်ကိုင်းတွေအ धिक ကျဆားရနေရဖြစ်တယ်လို့ပြောပါရယ်။ကုလသမဂ္ဂ UN OCHA ရဲ့ထုတ်ပြန်ချက်မှာတော့မြန်မာနိုင်ငံမြောက်ပိုင်းမှာလူပေါင်း3000ကျော်ဟာဒီလုပ်ငန်းတွေရဲ့သားကောင်အဖြစ်စိတ်ခိုင်းခြင်းခံနေရတယ်လို့မကြသေးခင်ကပဲထုတ်ပြန်ထားပါရယ်။ဒါအပြင်အွန်လိုင်းလိမ်လေလုပ်ငန်းအားလုံးရဲ့ 65.5 ရာခိုင်နှုန်းဟာမြန်မာနိုင်ငံထဲမှာအခြေစိုက်ထားပြီးအဓိကမူဆယ်လောက်ကိုင်းမိုင်းလာမြဝတီတာချီလိမ်နဲ့ဝါဒေတာတွေမှာဖြစ်ကြောင်းလည်းဖော်ပြထားပါဗျ။အဲ့ဒီဒေတာတွေမှာမြန်မာအပါအဝင်အာရှနိုင်ငံအချို့နဲ့တရုတ်ကလူငယ်လေးတွေဟာတရုတ်ကိုအလုတ်ချိန် 12 နာရီကနေ 14 နာရီအထိအလုတ်ခိုင်းစေတာခံကြရတာဖြစ်ပြီးသူတို့အားလုံးလို့ဟာရှားသားချက်ပြည့်မီအောင်ငွေမရှာပေးနိုင်မှုဆိုရင်အချင်းချနှိပ်စက်ရုံနဲ့မကတက်ဖြတ်တာပါခံကြရတယ်လို့ဒီအခြေအနေတွေကိုကြုံမှုတဲ့လောက်ကိုင်းမျိုးကလူငယ်တို့က VOA ကိုပြောပါတယ
်။သူတို့ဟိုတဲ့အခြေအနေရှမ်းတော့မတူဘူး။အေးရှမ်းတော့ရှမ်းမြောက်ဘက်မှာဆိုတော့လူကခုခုခံတယ်လို့ဖြစ်တာပါ။သူတို့ကမှအကြံပေးတယ်လို့ကဒါပေမဲ့အကြံဖြန်တိုင်းတော့မဟုတ်ဘူး။သူကြားခံရတော့လို့နည်းနည်းချောချောဆူဆူလို့ရှိတယ်။ပြီးတော့ဒီရှမ်းရှိမှကျတော့သူကဟိုးစားတယ်။အဲ့ဒီမြန်မာတွေကျတော့အဲ့လောက်မနေဆက်ဘူး။ဒီသူကပေါင်းမှလှုပ်စားနေရှိမြန်မာတွေဆိုအဲ့လောက်မဟုတ်အဓိကကလာခံနေတာလို့ပြောတော့အဲ့လောက်မြန်မာတွေဆိုတော့အဓိကကတော့သူသူခေါ်လာတဲ့တရုတ်လို့ရှိတယ်။
စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့သူတို့အနေနဲ့တရုတ်အစိုးရနဲ့ပူးပေါင်းလှုပ်ဆောင်သွားမယ်လို့ပြီးခဲ့တဲ့တောက်ကြိုင်နေ့ကသတင်းထုတ်ပြန်ခဲ့ပါတယ်
။ဒီနစ်နာမှုတွေကတရုတ်နိုင်ငံအစိုးရလုပ်တာမဟုတ်ဘူးမြန်မာနိုင်ငံအစိုးရလုပ်တာမဟုတ်ဘူးတရုတ်ပြည်သူတွေလုပ်တယ်လို့မြန်မာနိုင်ငံပြည်သူတွေကလုပ်နေတာမဟုတ်ဘူးဒီရက်တရက်ခံစစ်စစ်တွေဒီတရုတ်နိုင်ငံနဲ့အခြားသောနိုင်ငံတွေကရာဇဝတ်မှုထိန်းတယ်မှုတွေနဲ့ဖွက်ပြီးနေတဲ့ပြည်ပြေးတွေကလက်နက်ကင်အဖွဲ့အစည်းချို့နဲ့ပူးပေါင်းပြီးတရုတ်ပြည်သူတွေရောမြန်မာပြည်သူတွေရောဟိုလိမ်လည်နေတာပဲဖြစ်တယ်လို့ခိုင်ခိုင်မာပြောချင်ပါတယ်
နိုဝင်ဘာလ12ရက်မှာတော့တရုတ်အစိုးရဟာလောက်ကင်မျိုးရဲ့စီးပွားရေးလုပ်ငန်းတွေကိုထိန်းချုပ်ထားတဲ့အဓိကမိသားစုကြီး၄ခုထဲကအငယ်ဆုံးမိသားစုဖြစ်တဲ့ Ming မိသားစုဝင်၄ယောက်ကိုယွမ်ငွေ၅သိန်းအမေရိကန်ဒေါ်လာ 68,500 အမြင့်ဆုံးနဲ့တရုတ်ကစွန့်ငွေထုတ်ခဲ့ပါတယ်။နိုဝင်ဘာလ18ရက်မှာ Ming မိသားစုတွေက3ယောက်ကိုမြန်မာစစ်ကောင်စီကတရုတ်ကိုလွှဲပေးခဲ့ပါတယ်။အကြီးအကဲကတော့ဖမ်းဆီးစဉ်မှာကိုကိုကိုအဆုံးစီရင်ခဲ့တယ်လို့ပြောပါတယ်။အကြီးအကဲဖြစ်တဲ့ Ming Shang Chang ကိုမြန်မာဘက်ကနှုတ်ပိတ်ခဲ့တာလို့တရုတ်လူမှုကွန်ရက်တွေကရေးသားခဲ့ပါတယ်။ကရင်ပြည်နယ်မြဝတီမြို့နားကရွှေကုတ်ကိုမြို့တွင်မှာစစ်ကောင်စီရဲ့နေကြားဆောင် BGF နဲ့ DKBA တပ်တွေရဲ့အကာအကွယ်နဲ့တရုတ်နိုင်ငံသားပိုင်းလောင်းကစားတွေမွေးစေဝလုပ်ငန်းတွေအများအပြားရှိပါတယ်။ဒီလိမ်လည်မှုတွေဟာအွန်လိုင်းပေါ်မှာအခြေပြုပြီးလှုပ်ရှားကြတာဖြစ်တယ်လို့အခုဆိုရင်ရန်ကုန်မန္တလေးလိုနေရာတွေမှာပါရှိနေပြီဖြစ်ပါတယ်။ဒါတွေကိုအချိန်ယူပြီးဖြည့်ရှင်းရလိမ့်မယ်လို့တရုတ်မြန်မာအရေးလေးလာသုံးသပ်သူဒေါက်တာလှကျော်စောက VOA ကိုပြောပါတယ်။
သူကအပြည့်အပြည့်ဖြစ်နေတာကို တော်တော်တော့သူတို့လည်းလိုက်နေဒါမဲ့ကျမကြည့်တာကျလို့ပြကျမတို့တနေနေနေမဟုတ်ဘူးဒီယောက်ကလေဒါလုပ်နေရတာဥမာကိုတော်တော်ကသူတို့ဟိုရုပ်ရှင်တွေလည်းလာနေတယ်လေဘမကြီးကျောင်းကအခုမှပါလားအရင်ကဖိလစ်ပိုင်တို့နောက်တချို့သူတွေနာမည်မပေါ်ဘူးပေါ့နော်ဒါမဲ့ဥရောပတို့ဘာလို့ဘို့ဖြစ်ကုန်ကြတယ်နောက်တချို့ကလေဟိုကျုံကလေးကြီးပြတ်လားဟိုဟိုသူတို့အစိုးရရဲ့ခွင့်ကိုကလည်းအဲဘာလဲအုပ်ချုပ်မှုလည်းအားနေတာကျေကမောင်ပြန်နေပုံရတယ်ကြာအဲဗမာကြီးကိစ္စလေတလောင်းနဲ့ပြီးမှမဟုတ်ဘူးဆယ်ဦးမှပြီးရ
တရုတ်နိုင်ငံဟာအွန်လိုင်းရာဇဝတ်လုပ်ငန်းတွေကြောင့်တစ်နှစ်ကိုအမေရိကန်ဒေါ်လာဘီလီယံ20လောက်ဆုံးရှုံးနေခဲ့တယ်လို့အမေရိကန်ငြိမ်းချမ်းရေးအင်စတီကျူ USIB ကမကြသေးခင်ကသတင်းဌာနတွေကိုပြောဆိုခဲ့ပါတယ်။အမေရိကန်စုံစမ်းထောက်လှမ်းရေးဘူရို FBI ကတော့2022ခုနှစ်အတွင်းအွန်လိုင်းရာဇဝတ်အမှုတွေနဲ့ပတ်သက်ပြီးနိုင်ငံအတွင်းမှာတိုင်ကြားမှုပေါင်း8သိန်းကျော်ရှိခဲ့တယ်လို့ပြောပါတယ်။ဒါဟာဆုံးရှုံးမှုအနေနဲ့အမေရိကန်ဒေါ်လာ 10.3 ဘီလီယံလောက်ရှိတယ်လို့ FBI ကထုတ်ပြန်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
ကိုရဲမောပြပြသွားတာပါနောက်ထပ်သတင်းဆောင်မတစ်ပုဒ်ကိုတက်ဆက်ပြပါမယ်ဒီအိန္ဒိယနိုင်ငံမှာဖြစ်ခဲ့တဲ့တိုက်ပွဲတွေနောက်ပိုင်းအိန္ဒိချင်းအိန္ဒိယနိုင်ငံဘက်ကိုထွက်ပြေးခဲ့ရတဲ့စစ်ကောင်စီတပ်သားအယောက်80ကျော်ကိုမီဇိုရန်ကနေပြီးတော့မြန်မာနိုင်ငံဘက်ကိုပြန်ပို့လိုက်တယ်လို့အိန္ဒိယဒေသတွင်းတာဝန်ရှိသူတွေကပြောပါတယ်ဒီကြောင့်သတင်းပေးပို့ချက်နန်းလောင်ပြောပြမှာပါ
ခရစ်ခေါ်တာမျိုးကစစ်ကောင်စီတပ်စခန်းတွေကိုနိုဝင်ဘာ10ရက်ညနေပိုင်းမှာချင်းအမျိုးရတပ်ဦး CNF နဲ့ဒေသကာကွယ်ရေးပူးပေါင်းတပ်တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့အချိန်မှာစစ်ကောင်စီတပ်ကလူရီမီဇိုရမ်ထက်ကိုထွက်ပြေးလာကြတာဖြစ်တယ်လို့ဒေသခံတဦးကပြောပါတယ်မီဇိုရမ်ဖက်ကထွက်ပြေးလာတဲ့ဒီလိုတွေကိုသတုတ်ခွဲပြီးတော့ပြန်ပို့ခဲ့တာဖြစ်ကြောင်းချင်းအလူအခွင့်ရေးအဖွဲ့ကကိုစလိုင်းက VOA ကိုပြောပါတယ
်မြမစစ်သားတွေဟုတ်အာအလုံးစုံဒီလိုကျွန်တော်ကြားရဟုတ်ပတ်ကမအစိုးဟောပတ်မတူရိုဖိဒါကနေစနေသုံးရုပ်ချင်းနဲ့ပြီးတော့ဒုတိယဆုံးဆွေးတာက26လောက်ကျွန်တော်ကြားရတယ်နော်ဆင်မအဲသူတို့အဓိကတော့အဲ့ဒီအင်းမြန်မာနယ်သခင်ရိခဒါညုတ်မှာဒီကဒမျိုးကိုစင်္ဂါရလရက်စီချမတိဘူးဒီစင်္ဂါရလောက်ချင်းတဲ့အဲ့ဒီကစင်္ဂါရလောက်အစင်းအေးနဲ့ဘူကောင်တက်ဒီကတင်းလို့လေအဲ့ဒီအနေသူကြည့်တာကလေးစုံရောက်ပေါ့နော်ပြီးတော့အဲ့ဒီမြုပ်နဲ့အတွင်းမှာရှိတဲ့ဟုတ်ကြည့်ပေါ်တစ်ခါတန်းနဲ့လဲသူတို့26ရောက်လို့ပြန်ပြီးတော့သူကြည့်တယ်ပေါ့နော်အင်းရနေတာလက်နဲ့ပြည့်စုံနေအဲ့ဒါကိုပို့တယ်လို့ပြောချင်တော့တားတယ
်မီဇိုရမ်ရဲချုပ်အနီဆူကလာကတော့မြန်မာနိုင်ငံချင်းပြည်နယ်အတွင်းကစစ်ကောင်စီတပ်စခန်းတစ်ခုကနေစစ်ကောင်စီတပ်သား80ကျော်ဟာပြီးခဲ့တဲ့ရက်ပိုင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းမှာမီဇိုရမ်ပြည်နယ်တဲကိုဝင်ရောက်လာတာဖြစ်ပြီးသူတို့ကိုနေချာဆောင်တပ်ကနေတစ်စင်းမြန်မာနိုင်ငံဘက်ကိုလွှဲပြောင်းပေးခဲ့တာဖြစ်တယ်လို့ပြောကြားကြောင်းအိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြနေပါတယ်စစ်ပွဲတွေကြောင့်မြန်မာဘက်ကနေထွက်ပြေးလာကြတဲ့ဒုက္ခသည်တွေကိုအတန်အစိုးရနဲ့ပူးပေါင်းပြီးတော့လက်ခံခဲ့တာဖြစ်ပြီးထိခိုက်ဒဏ်ရာရတာတွေကိုစေကူတောင်းမှုပေးခဲ့ကြောင်းလည်းပြောပါတယ်နိုဝင်ဘာ3ရက်နေ့ကနေ9ရက်နေ့အထိစကိုင်းတိုင်းတမူးမြို့နယ်ထဲခမ်းပတ်မြို့တိုက်ပွဲမှာလဲစစ်ကောင်စီတပ်သားတွေအိန္ဒိယနိုင်ငံဘက်ကိုထွက်ပြေးခုံလုံးခဲ့တာရှိခဲ့ပြီးတော့အဲ့ဒီလူတွေကိုလည်းပြီးခဲ့တဲ့ရက်ပိုင်းကပဲအိန္ဒိယဘက်ကနေမြန်မာနိုင်ငံဘက်ကိုပြန်ပို့ခဲ့တယ်လို့အိန္ဒိယသတင်းတွေမှာဖော်ပြထားပါတယ်။ဒီသတင်းနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရကို VOA ကအချိန်ချင်းဖုန်းဆက်မေးမြန်းခဲ့ပေမဲ့ပြန်လည်တုံ့ပြန်ဖြေကြားတာမရှိပါဘူး။အခုလက်ရှိမှာတော့မြန်မာနိုင်ငံမှာရှမ်းပြည်နယ်အရှေ့မြောက်ပိုင်းဒေသတကြောမှာရောစကိုင်းတိုင်းအနောက်မြောက်ပိုင်းချင်းပြည်နယ်နဲ့ရခိုင်မြောက်ပိုင်းတွေမှာပါတိုက်ပွဲတွေပြင်းထန်နေတာပါစစ်ရေးပဋိပက္ခတွေဖြစ်ပွားမှုအခြေအနေကလည်းပိုးပြီးတော့ကြီးထွားလာနေတာကြောင့်ပြည်ရင်းအိုးအိမ်ဆုတ်ခွာထွက်ပြေးသူတွေပိုများလာသလိုအိန္ဒိချင်းနိုင်ငံတွေစီနေဆက်ဖြတ်ကျော်ထွက်ပြေးနေရသူတွေလည်းတိုးလာနေပြီးအခုဆိုအိုးအိမ်ဆုတ်ခွာထွက်ပြေးရတဲ့ဒုက္ခတွေကတိမ့်နေချေရှိနေတယ်လို့ကုလသမဂ္ဂကလည်းသတင်းထုတ်ပြန်ထားပါတယ်
နောက်လောက်တက်ဆက်ပြီးခဲ့တာပါတက်ဆက်သေးပဲထိုင်းနိုင်ငံဘက်ကသတင်းတပုတ်ကိုကြည့်အောင်ပါမြန်မာနိုင်ငံရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲတွေအတွင်းမှာပိတ်မိနေကြတဲ့ထိုင်းနဲ့တခြားနိုင်ငံသားစုစုပေါင်း283ဟာနိုဝင်ဘာလ20ရက်နေ့မှာတရုတ်နိုင်ငံကူမင်းမြို့ကနေပြီးတော့တဆင်ထိုင်းနိုင်ငံကိုရောက်ရှိလာပြီးဖြစ်ပါတယ်ဒီသတင်းနဲ့ပတ်သက်လို့ VOA သတင်းတောက်မအေးမမသတင်းပေးပို့ထားပါတယ်ယူဆကြည့်ပါ
ရှမ်းပြည်နယ်မြောက်ပိုင်းမှာညီနောင်မဟာမိတ်အဖွဲ့3ဘွဲ့နဲ့စစ်ကောင်စီတပ်တွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းပိတ်မိနေကြတဲ့ထိုင်းနဲ့တခြားနိုင်ငံသားသာစုစုပေါင်း283ဟာဒီကနေ့နနက်နိုဝင်ဘာလ20ရက်နေ့မနက်3နာရီကတရုတ်နိုင်ငံယူနန်ပြည်နယ်ကုမင်းလေစိတ်ကနေထိုင်းနိုင်ငံပိုင်လေကျောင်းကနေထိုင်းလေရင်နှစင်းနဲ့ဘန်ကောက်မြို့ကဒုံမောင်းလေစိတ်ကိုဆက်ရောက်လာပြီးဖြစ်ပါတယ်ထိုင်း266ဦးကို နေစိတ်ကနေနောင်ကျော်မြို့နယ်အုပ်ချုပ်ရေးဌာနဝင်းအတွင်းကိုဘတ်စကားတွေနဲ့ခေါ်ဆောင်သွားကြတာဖြစ်ပြီးအဲ့ဒီမှာရဲတပ်ဖွဲ့နဲ့လူဝင်မှုကြီးကြပ်ရေးဌာနကအရာရှိတွေကရောက်လာသူတွေကိုအသေးစိတ်စစ်ဆေးမှုတွေဆက်လက်ပြုလုပ်နေပါပြီရောက်လာသူတွေကဖိလစ်ပိုင်နိုင်ငံသား6ဦးနဲ့စင်ကာပူနိုင်ငံသား2ဦးကိုတော့လေစိတ်လောက်ကရဲတပ်ဖွဲ့နဲ့တပ်ဆိုင်ရာတန်ယုံတွေကနေလာရောက်ပြီးစစ်ဆေးမှုတွေဆက်လက်လုပ်ဆောင်နေကြောင်းထိုင်းအနာပိုင်တွေကပြောပါတယ်အခုပြန်လဲရောက်ရှိလာတဲ့ထိုင်းနိုင်ငံသားတွေဟာထိုင်းအခြေဆိုင် Immanuel Foundation လူပုံကူးမှုတက်ဖြည့်ရေးနဲ့လူမှုကယ်ဆယ်ရေးအဖွဲ့ကိုသူတို့ရဲ့အုတ်ထင်းသူတွေကသတင်းပေးတိုင်ကြားကြတဲ့အတွက်သူတို့အဖွဲ့ကထိုင်းအစိုးရထံတင်ပြခဲ့ပြီးတဲ့နောက်အခုလိုကယ်တင်နိုင်ခဲ့တာဖြစ်ကြောင်းအဖွဲ့ရဲ့ဒီမိုကရာနိုင်ချာရိုရဲ့ဂျင်မင်ခကထိုင်းဘာသာနဲ့အခုလိုပြောသွားခဲ့ပါတယ်
จริงๆ266คนเนี่ยก็ถือว่ากลับมาไทยเรียบร้อยนะครับแต่ว่ายังเหลือติดค้างอยู่ในลาวกาอยู่ครับตอนนี้เรากําลังรวบรวมแล้วเพื่อที่จะ
ท้ายနိုင်ငံชายฐานะရဲ့သတင်းထုတ်ပြန်ချက်ထဲမှာတော့အခုလိုဒုက္ခရောက်နေကြတဲ့ท้ายเนี่ยတခြားနိုင်ငံသားတွေကိုကယ်ထုတ်နိုင်ခဲ့တာဟာလွယ်ကူတဲ့အရေးကိစ္စမဟုတ်ပဲနိုင်ငံအစ်စ်လှုပ်ဆောင်မှုတွေဆက်လက်လှုပ်ဆောင်ခဲ့ရကြောင်းပြောပါတယ်ဒါအပြင်အခုပြန်ရောက်လာကြသူအများစုဟာမြန်မာနိုင်ငံထဲကိုတရားမဝင်လမ်းကြောင်းတွေကနေဝင်ရောက်သွားခဲ့ကြတာဖြစ်လို့သူတို့ကိုတက်ဆိုင်ရာအာဏာပိုင်တွေကအသေးစိတ်စစ်ဆေးမှုတွေလုပ်သွားမယ်လို့လည်းထုတ်ပြန်ထားပါတယ်ဒီကနေ့ညနေအချိန်ထိပြန်ရောက်လာသူထိုင်း266ဦးကိုဆွေမျိုးသားချင်းတွေကနောင်ကျောက်အုပ်ချုပ်ရေးဝင်းအပြင်ဘက်မှာတွဲဆောင်ဝင်ရဖို့စောင့်နေကြတာပါထိုင်းအာဏာပိုင်တွေကတော့လိုအပ်တဲ့စစ်ဆေးမှုတွေလုပ်ဆောင်ပြီးမှသာမိဘဆွေမျိုးတွေထံအနှံ့သွားမှာဖြစ်တဲ့အကြောင်းပြောကြားခဲ့တယ်ဆိုပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်ရှင်
မအီးမှာသတင်းပြပခဲ့တာပါနောက်ထပ်သတင်းဆောင်မတစ်ခုတစ်ဆက်ပြပါမယ်မြန်မာနိုင်ငံအင်းစင်ထောင်ထဲမှာရပ်ပေါင်း650ကျင်းချခံခဲ့ရပြီးတော့လွတ်မြောက်လာတဲ့ဒေါ်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးဖြစ်သူရှောင်းတန်တွေကသူ့အကျဉ်းထောင်ထဲမှာကြုံခဲ့ရတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတော့စာအုပ်တုပ်ရေးသားထုတ်ဝေပါတယ်ဒီစာအုပ်အကြောင်းမိဆက်ဟောပြောပွဲကိုတော့ Washington DC အခြေစိုက်တဲ့မဟာဗျူဟာလေးလိုက်ဌာနဖြစ်တဲ့ CSIS online ကနေတစင်ကျင်းပသွားပါတယ်ကိုရိုင်းတယောက်သတင်းယူထားတဲ့မအီးတန်စင်သတင်းပြပပါတယ်
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့2021ဖေဖော်ဝါရီလဆက်မှာဖမ်းဆီးခံခဲ့ရပြီးတော့အင်းစီထောင်ထဲမှာနှစ်နှစ်နေပါအကျဉ်းချခံခဲ့ရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးရှွန်တန်နဲလ်ကသူ့အကျဉ်းထောင်ထဲမှာကြုံခဲ့ရတဲ့အကြောင်းနဲ့ပတ်သက်တဲ့စာအုပ်တအုပ်ကိုရေးသားပြီးတော့ထုတ်ဝေလိုက်ပါတယ်။သူအဖမ်းခံခဲ့ရတဲ့ဖေဖော်ဝါရီလ6ရက်နေ့တုန်းကဖြစ်စဉ်ကိုအခုလိုပြန်ပြီးတော့ပြောပြပါရစေ။
Yeah, so I'm just in the hotel. I was in a quarantine hotel again because of COVID. And I got a message from someone saying that military intelligence had taken over the hotel's
COVID ကာလတည်ကြခွဲနေရတဲ့ဟိုတယ်ထဲမှာကျွန်တော်ရှိနေတဲ့အချိန်စစ်တပ်ကဟိုတယ်လုံခြုံရေးစီရောက်နေပါပြီ။ထွက်သွားတော့ဆိုပြီးတော့ကျွန်တော်ကိုဘယ်ကမှမသိတဲ့သတင်းရောက်လာတော့ကျွန်တော်အထုတ်တွေပြင်ပြီးတော့ထွက်သွားတော့မလို့ပါကျွန်တော်ကလည်းကျွန်တော်ပါပဲဟိုတယ်ဂန်းကမပြေးပဲထွက်သွားဖို့မဖြစ်သေးပါဘူးလို့တွေးမိပြီးတော့ဟိုတယ်ကောင်တာမှာ check out လုပ်ဖို့သွားလိုက်မိတာမှာအဲ့ဒီရဲတွေနဲ့စုံတော့တာပါပဲကျွန်တော်ကိုရက်ကွက် yes scan ကိုအရင်ခေါ်သွားပါတယ်အဲ့ဒီကမှအင်းစိန်ထောင်အပြင်ဘက်ကအခန်းလေးတစ်ခုမှာကျွန်တော်ကိုဖမ်းထားပြီးတော့နှစ်လလောက်စစ်ဆေးမေးမြန်းတာတွေလုပ်ခဲ့ပါတယ်မြန်မာအကျဉ်းသားတွေလည်းဒီထက်ပိုဆိုးတဲ့ချင်းချောက်စစ်မေးတာတွေခံရပါတယ်ပြပနိုင်ငံသားတွေပေါ့အယုံကြည်မရှိတာလဲပါပါပါကျွန်တော်ကိုတရှိုလားဆိုပြီးတော့စစ်မေးပါတယ်စစ်မေးတဲ့သူတွေကကျွန်တော်အပေါ်တန်တရာကြီးကြီးထားပြီးသားဖြစ်တဲ့အတွက်ကျွန်တော်အကျိုးအကြောင်းနဲ့ဆက်ဆက်ရှင်းပြလေးနားလည်မှုလွဲလေဖြစ်ခဲ့ပါတယ်
ဩစတြေးလျနိုင်ငံသားစီးပွားရေးပညာရှင်ရှော့တန်နယ်ကိုနိုင်ငံတော်လှည့်ဝှက်ချက်ဥပဒေနဲ့တရားစွဲခဲ့တာဖြစ်ပြီးတော့ဒီမှုအတွက်အထောက်အထားအဖြစ်သူ့ရဲ့ laptop ကွန်ပျူတာတွေကစာရွက်စာရမ်းတွေကိုစစ်မေးသူတွေကသုံးခဲ့တဲ့အကြောင်းသူကပြောပြပါဗျာ
But the documents were not, you know, it wasn't contraband. It wasn't stuff that I was not meant to have as an advisor to the government. I was, you know, that these were...
ကျွန်တော်ရဲ့ကွန်ပျူတာကိုသူတို့ရအောင်ဖွင့်ပြီးတော့ဒီထဲကစာရွက်စာရမ်းတွေကိုဖတ်ကြည့်ပါတယ်။တကယ်တော့အဲ့ဒီထဲမှာစာရွက်စာရမ်းတွေကကျွန်တော်လက်ဝယ်ထားလို့မရဘူးဆိုတာတွေမဟုတ်ပါဘူး။အစိုးရထဲမှာကျွန်တော်ကအကြံပေးလုပ်နေတဲ့အချိန်ဆိုတော့ဆွေးနွေးစဲအကြောင်းအရာတွေပါတဲ့စာရွက်စာရမ်းတွေပါ။ဥပမာပေးရရင်ကျွန်တော်ကိုယ်တိုင်ရေးထားပြီးတော့ကျွန်တော်စာရွက်ကိုသူများတွေဖတ်မှဆိုလို့လျှို့ဝှက်ချက်လို့ရေးစာထည့်ထားတဲ့စာရွက်စာရမ်းကိုပြပြီးတော့မင်းမဘာလို့လျှို့ဝှက်စာရွက်စာရမ်းရှိနေတာလဲလို့မေးပါတယ်ကျွန်တော်ကလည်းကိုယ်တိုင်ရေးထားတဲ့အကြောင်းရှင်းပြပါတယ်သူများတွေရဲ့လျှို့ဝှက်စာရွက်တွေကိုယူထားတာမဟုတ်ဘူးဆိုတဲ့အကြောင်းလည်းပြောပါတယ်မေးတဲ့သူကခဏတော့စဉ်းစားပြီးပြန်ပြောပါတယ်ဘလို့ပဲဖြစ်ဖြစ်ဘာလျှို့ဝှက်စာရွက်စာရမ်းမှမင်းမရှိမနေသင့်တယ်လို့ဖတ်လဲမဖတ်ရဘူးလို့ပြောပါတယ်
Sean Tunnell ha na la la tai pe khan ga ya da a pa win in sain thong le ma tin ni ne ko la la ni ga ya da wa tu khu lo lo myaw la bi ye naw myama yi ne patat pi lo le set pi lo chu ban lo saung taw ma phit de su bi tu ga pyaw wa de Sean Tunnell ha don san su ji ne a mu re de khu de naingan daw hlwe che upade a pa win ne lwe mu upade chu phaw mu ne thong dan thong ne thong cha khan ga ya ga ni chwin che khan win ne minute dwin ma la daw ga pyan pi lo lut la ga da wa minute di sa ma la ma ro sit kaung si ga မမှန်တဲ့ပြောမှုနဲ့လူငင်းွယ်ပြန်ပြီးတော့ရုတ်သိမ်းခဲ့ပါလေမချင်ထားတဲ့အကျဉ်းသားမြမအဆိုးဆုံးအကျဉ်းထောင်တွေကအကောင်းမြင်တဆုံးသူတယောက်ရဲ့မျှော်လင့်ချက်ဆိုတဲ့ An unlikely prisoner How an eternal optimist found hope in Myanmar's most notorious jail ဆိုတဲ့ခေါင်းစဉ်နဲ့စာအုပ်ကိုနွေမာလာ14ရက်နေ့ကစတင်ပြီးတော့ထုတ်ဝေဖျက်ဖြူလိုက်တာဖြစ်ပါလေထုတ်ဝေပြီးတော့ရက်ပိုင်းနွေမာလာ16ရက်နေ့မှာတော့ Washington DC အခြေစိုက်မဟာဗျူဟာလေ့လာရေးဌာန CSIS မှာ online စာအုပ်မိတ်ဆက်ဖွဲ့ကိုကျင်းပခဲ့တာဖြစ်ပြီး CSIS ကစီးပွားရေးကျွမ်းကျင်သူ Aaron Murphy ကအစီအစဉ်မှုဖြစ်တင်ဆက်ခဲ့တာဖြစ်ပါလေရှင်
မရီတန်ဇေမာနောက်ထပ်တင်ငင်တကာသတင်းဆောင်မတစ်ခုကိုတင်ဆက်မှာပါ2024ခုနှစ်အမေရိကန်သမ္မတယူကော့ပွဲပြိုင်ဆိုင်မှုတွေပြင်းထန်လာတာနဲ့အမျှတချို့ပြိုင်ဆိုင်သူတွေဟာဉာဏ်တုနည်းပညာ AI ကိုအသုံးပြုပြီးတော့ကြော်ညာဗီဒီယိုတွေဖန်တီးလာကြပါတယ်အဲ့ဒီဗီဒီယိုတချို့ကြောင့်ဘယ်ဟာကအစ်စ်လဲဘယ်ဟာကအစ်စ်မဟုတ်ဘူးလဲဆိုတာကိုဝေဝါးကုန်ပါတယ်ကာရီနာဘာဖာဇင်းသတင်းပြပူထားတာကိုကိုငင်းညံကတင်ပြပြီးမှာပါ
ဒီဗီဒီယိုကို Republican အမျိုးသားကော်မတီ YouTube စာမျက်နှာကထုတ်လွှင့်ခဲ့တာဖြစ်ပြီး AI ဉာဏ်ရည်တုနည်းပညာနဲ့ဖန်တီးထားတာပါ AI အကူအညီနဲ့ပုံရိပ်တွေကိုထင်ရှားအောင်လုပ်ထားပြီးထိုင်ဝမ်ကပောက်ကွဲမှုတွေ American တောင်ပိုင်းနယ်စပ်ကိုရွှေပြောင်းအခြေချသူတွေဖျက်ကျော်လာတာနဲ့ San Francisco မြို့မှာရာဇဝတ်မှုတွေထူပြောလာတဲ့အတွက်တင်ကားတွေလမ်းမပေါ်ရောက်နေတာကိုပြသထားပြီးဒါရီအားလုံးဟာပုံအစ်စ်တွေမဟုတ်ပါဘူးNever Back Down Comedy ကထုတ်ပြန်တဲ့ဗီဒီယိုမှာလဲ Donald Trump အတန်ကိုတုံးထားပါတယ်။နောက်မှသိရတာကအဲ့ဒီအတန်ဟာ AI ဉာဏ်ရည်တုနည်းပညာနဲ့ဖန်တီးထားတာဖြစ်ပြီး Trump ရဲ့လူမှုကွန်ရက်စာမျက်နှာကတင်ထားတဲ့စာသားကို AI ကိုဖတ်ခိုင်းထားတာပါ။အော်တိုဘာလအလယ်တုန်းကတော့ YouTube ကိုပိုင်ဆိုင်တဲ့ Google ကုမ္ပဏီအနေနဲ့အစ်စ်လိုမျိုးထင်ရအောင် AI ကဖန်တီးထားတဲ့ဗီဒီယိုတွေကိုပြောင်းလဲထားတာပေါင်းစပ်ထားတာဖြစ်ကြောင်းထည့်ပြီးကြေညာရမယ်လို့ဗီဒီယိုဖန်တီးသူတွေကိုပြောထားပါဗျ။ Embry Reader Aeronautical တက္ကသိုလ်နိုင်ငံတကာနဲ့လုံခြုံရေးလေးလာမှုဌာနကလက်ထောက်ပါမောက်ခမတ်ဂရက်ဂီဂိုဇဝါစကီက
ဒီဂျော်ညာတွေမှာ AI ဉာဏ်ရည်တုနည်းပညာနဲ့ဖန်တီးထားတာတွေဟာဈေးသက်သာလာပါတယ်။အကျွေးဝယ်ကတ်ရှိသူဘယ်သူမှမစိုးဖန်တီးလို့ရပါတယ်။ဒီကြော်ညာတွေကိုဖန်တီးပြီးအွန်လိုင်းပေါ်တင်လိုက်တာနဲ့အကုန်လုံးစီကိုပြန့်နှံ့သွားတာပါ
AI နဲ့ဖန်တီးထားတဲ့ကြေညာတွေဟာအမေရိကန်ကမဆုံးဖြတ်ရသေးတဲ့မဲဆန္ဒရှင်တွေအပေါ်တက်ရောက်နိုင်တယ်လို့ကိုယ်စားလှယ်လောင်းတချို့ကပြောပါတယ
် Given the razor thin
ပြီးခဲ့တဲ့ရွေးကောက်ပွဲကာလနှစ်ခုကိုကြည့်ရင်သမ္မတရွေးကောက်ပွဲတွေမှာအနိုင်ရသူတွေဟာကတ်ပြီးအနိုင်ရတာပါ Cambridge Analytica ကုမ္ပဏီလုပ်ခဲ့တယ်လို့ဒီမဲဆန္ဒရှင်တွေကိုတယောက်ချင်းပြစ်မှတ်ထားမယ်ဆိုရင်ဒီ600ဂိုင်နှုန်းလောက်ပဲရှိတဲ့မဲဆန္ဒရှင်တွေဟာတစ်ဖက်ဖက်ကိုရိမ့်သွားနိုင်ပါတယ
်အမေရိကန်ပြည်နယ်တချို့က AI နဲ့ဖန်တီးမှုတွေကိုသတ်မှတ်စည်းကမ်းလိုက်နာစေဖို့လှုံ့ဆော်နေပါပြီ Wisconsin ပြည်နယ်မှာဆိုရင်နိုင်ငံရေးသမားတွေနဲ့နိုင်ငံရေးအဖွဲ့တွေရဲ့ဗီဒီယိုနဲ့အတန်မဲဆွယ်စည်းရုံးတဲ့ကြေညာတွေမှာ AI သုံးထားတာကိုဖော်ပြဖို့ဥပဒေပြဋ္ဌာန်းနေပါပြီဥပဒေအတည်ပြုပြီးရင်တော့ဒီဥပဒေကိုချိုးဖောက်သူတွေအနေနဲ့ဒေါ်လာ1000ဒံကျေးဆောင်ရမှာပါမီရှိဂန်ပြည်နယ်မှာလည်းအလားတူဥပဒေမျိုးလုံးဆောင်နေပါပြီလို့ပြည်နယ်လွှတ်တော်အမတ်ပင်နယ်လိုပီဇာနိုဂလူးကပြောပါတယ
် It's also important to let voters know when you are using AI especially if you're using it to do something
သူတို့ပြင်ကျမတို့မြင်ရကြတဲ့အတိုင်းတကယ်ပြောတာမဟုတ်တဲ့ပုံစံတူအတူကြီးနဲ့ AI နဲ့ဖန်တီးထားတာမျိုးတွေမှာ AI ကိုသုံးထားတယ်လို့မဲဆန္ဒရှင်တွေကိုအသိပေးဖို့ကအရေးကြီးပါတယ
် American အထက်လွှတ်တော်အမတ်အေမီကိုဘူချာကလည်းပြည်ထောင်စုအစိုးရအဆင့်မှာအဲ့ဒီလိုမျိုးစည်းကမ်းသတ်မှတ်ဖို့တောင်းဆိုနေပါတယ်။လူမှုကွန်ရက်မီဒီယာတွေမှာ AI နဲ့ဖန်တီးထားတဲ့နိုင်ငံရေးမဲဆွယ်ကြေညာတွေကိုဘယ်လိုစည်းကမ်းသတ်မှတ်ထိန်းချုပ်မလဲဆိုတာကိုအော်တိုဘာလတုန်းက Social လူမှုကွန်ရက်ကုမ္ပဏီ Meta နဲ့ X ကိုစာရေးမေးမြန်းခဲ့ပါတယ်။ Meta ကတော့နိုဝင်ဘာလ6ရက်နေ့မှာမဲဆွယ်စည်းရုံးသူတွေနဲ့ကြေညာသူတွေကို AI နည်းပညာအသုံးပြုမှုကနေတားမြစ်ခဲ့ပါတယ်။Twitter ကနေနာမည်ပြောင်းထားတဲ့ X မှာတော့သမ္မတရွေးကောက်ပွဲနဲ့ပတ်သက်ပြီး AI နည်းပညာနဲ့ဖန်တီးမှုကိုမူဝါဒတွေမထုတ်ပြန်သေးပါဘူးခင်ဗျာ
မသေးချာမရေရာမှုတွေနဲ့ပြည့်နဲ့အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တင်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေပျော်လင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြပြီးတာတွေကတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ဒီရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်။ VOA America အတန်းကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါရဲ့ရှင
်။မင်္ဂလာပါခင်ဗျာ။ American VOA American တိုင်းရဲ့နိုဝင်ဘာလ27ရက်နေ့အင်္ဂါနေ့မနေ့ပိုင်းအစီအစဉ်ကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေပြီးတော့ရုပ်သံနဲ့အပြင်လိုင်းတိုမီတာ32 49နဲ့လိုင်းလံမီတာ190တို့ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။တနင်္လာနေ့မန္တလေးပိုင်းအပတ်စဉ်စီစဉ်ကိုအခုဆက်ပြီးတော့တင်ဆက်ပေးမှာပါ။အရင်ဆုံးတော့ဒီစစ်ကောင်စီရဲ့အာဏာကိုလှုပ်ခတ်လာတဲ့ရှမ်းမြောက်ပိုင်းကစတဲ့စစ်ပွဲတွေဟာပိုကျေပြန့်လာပြီးတော့ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ KND ဒေသတွေမှာပါပြန့်နှံ့ဖြစ်ပေါ်လာပါတယ်။ဒီကြောင့်နဲ့ပတ်သက်ပြီးတော့ဒီညော်မဟာမိတ်သုံးဘွဲ့ရဲ့တစ်ဆုံညာနှစ်ခွန်စစ်စီရင်နဲ့ချင်းရခိုင်နဲ့ KND ပြည်နယ်ဘက်ကစစ်တစ်စစ်တစ်စစ်စီရင်နဲ့ပတ်သက်ပြီးတော့သတင်းတောင်မှတ်စုအစီအစဉ်ကိုရှုစားကြည့်ပါခင်ဗျာ။ရခိုင်ပြည်နယ်မြောက်ပိုင်းရသေတောင်နဲ့မောင်တော်အငူမော်ကာလန်ဒုံပိုက်ကြီးရွာနဲ့ချင်းခါလီကြီးရွာနီးလုံဘလာ73ရင်းနီးမနဲ့အစောပိုင်းမှာရခိုင်လက်နက်ကိုင်အီနဲ့စစ်ကောင်စီကြားမှာအပြန်အလှန်ပစ်ခတ်မှုတွေစတင်ခဲ့ပါတယ်။မင်းပြားမြို့နယ်ဖားပြူကြီးရွာနီးမှာလည်းစစ်ကောင်စီရင်နှစည်းကိုအေးအဖွဲကလည်းပြီးတော့ကြားဖြတ်တိုက်ခိုက်ခဲ့လို့တိုက်ပွဲဖြစ်ခဲ့တယ်လို့အဲ့နောက်မှာတော့မင်းပြားမြို့ပေါ်ကျင်းတောင်လက်နက်ကြီးစခန်းကနေပြီးတော့လက်နက်ကြီးတွေနဲ့တောက်လျှောက်ဖစ်ခတ်နေတယ်လို့မင်းပြားဒေသခံတွေကပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာတိုက်ပွဲစတင်ဖြစ်တဲ့ရင်းတောင်မြို့နယ်ချင်းခါလီနဲ့ဒုံပိုက်ကြီးရွာတွေမှာတိုက်ပွဲဖြစ်ပြီးတဲ့နောက်ထောင်နဲ့ချီတဲ့ဒေသခံတွေဟာဘေးလွတ်ရာစီကိုထွက်ပြေးတင်းရှောင်ခဲ့ကြပါတယ်။တိုက်ပွဲပထမဆုံးနေ့အခြေအနေကိုချင်းခါလီကြီးရွာဒေသခံတူကဗီဒီယိုကိုခုပြောခဲ့ပါတယ်။
အူရိုတို့ကဒီမနက်9နာရီအစောပိုင်းဒီစခန်းတွေကိုစနေနေ့စခန်းတွေကအကြမ်းနဲ့ပဲတို့ဦးတို့ရပြီးတော့တို့မနေ့ကမနေ့တို့ဒီမှာခက်ခဲမှညံ့ညို့ရအဲပဲကူရောခလေးတင်ကိုဒီလောက်မလူတန်ကိုဖိုက်ပြီးအကုန်လုံးရှင်းရှင်းနေရတာလေအဲဆော်ပြည်လာတာတို့ဟိုဦးတို့ရွာကဆိုလို့ရှိရင်ခဏငါစီလောက်ရှိဖို့အခုလေးအမြတ်ပိတ်နေတာပြီဘလို့ဟာမနေမသိဒီမှာရေတို့တော့လည်းနေရနာပိတ်တွေပုံမှန်ပန်လေကားလေးတို့စစ်တပ်ဘုကနေပြီးနာပိတ်နေတာကြောက်တယ်ကိုလေးအခုထိကြောက်နေရတာပြီတော့
ဒါကတော့နိုဝင်ဘာလ23ရက်နေ့မှာစဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကတိုက်ပွဲအခြေအနေကိုဒေသခံပြောသွားတာပါအဲ့ဒီနေ့မှာပဲထောင်နဲ့ချီတဲ့ဒေသခံတွေထွက်ပြေးခဲ့ကြရတယ်လို့ပဲအရသာပြည်သူတချို့ထိခိုက်သေဆုံးမှုတွေရှိပါတယ်တိုက်ပွဲပထမနေ့မှာပဲစစ်ကောင်စီရဲ့တပ်စခန်းတချို့ကိုသိမ်းပိုက်ခံခဲ့ပြီးတော့အရာရှိတချို့ကိုလည်းဖမ်းဆီးရမိခဲ့တယ်လို့အေးအေးပြောခဲ့ရသူခိုင်တုခါကအဲ့ဒီနေ့မှာဒီပြုတ်ခဲ့ပါတယ်စစ်ကောင်စီဘက်ကရခိုင်ပြည်နယ်မှာတိုက်ပွဲမဖြစ်တဲ့နေရာတွေမှာပါအသွာအလာကိုကန့်သတ်လိုက်လို့ဒေသခံတွေနဲ့ခီးသွားသူတွေဖို့အခက်တွေ့နေရတယ်လို့လည်းသိရပါတယ်ရှမ်းပြည်နယ်မြောက်ပိုင်းညီတော်မဟာမိတ်သုံးဘွဲ့ရဲ့တစ်တောက်ချာနှစ်ခွန်စစ်စီရဲတရင်ပတ်နှစ်ပတ်ကျော်ကြာမှာရှမ်းမြောက်ဒေသကမြို့နယ်၈ခုလုံးကိုစစ်ကောင်စီဘက်ကစစ်အုပ်ချုပ်ရေးကြီးညာပါတယ်။ဒါပေမဲ့လည်းစစ်ကောင်စီရဲ့စစ်အုပ်ချုပ်ရေးကြီးညာလိုက်တဲ့မြို့နယ်အတော်များများကိုညီတော်မဟာမိတ်အဖွဲ့တွေကထိန်းချုပ်ထားနိုင်ပြီဖြစ်လို့စစ်ကောင်စီရဲ့အာဏာသက်ရောက်မှုမရှိဘူးဆိုပြီးတော့ညီတော်မဟာမိတ်အဖွဲ့တွေကတုံ့ပြန်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းစစ်စီရေးစတင်ပြီးတဲ့နောက်မှာပဲတခြားပြည်နယ်နဲ့တိုင်းချို့မှာလည်းစစ်စီရေးတွေအားကောင်းလာပါတယ်။အိန္ဒိယမြန်မာနယ်စပ်ချင်းပြည်နယ်ရီကော်ဒါမြို့ကစစ်တပ်စခန်းကိုချင်းကောက်ဝေးအဖွဲ့တွေပူးပေါင်းပြီးတော့ပြီးခဲ့တဲ့နိုဘာလ7ရက်နေ့ညပိုင်းချိန်မှာသိမ်းပိုက်နိုင်ခဲ့ပါတယ်။စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုရှိခဲ့တယ်လို့အပြန်အလှန်ပြစ်ခတ်မှုတွေလည်းရှိခဲ့ပါတယ်။ရီကော်ဒါမှာရှိတဲ့စစ်တပ်စခန်းဝင်ရောက်တိုက်ခိုက်ခံပြီးတဲ့နောက်မှာပဲအိန္ဒိယနိုင်ငံတဲကိုနယ်စပ်ဖြတ်ကျော်ပြီးတော့ထွက်ပြေးလာကြတဲ့မြန်မာစစ်သား40ဝန်းကျင်လောက်ရှိတယ်လို့မီဇိုရန်ပြည်နယ်တာဝန်ရှိသူတူကပြောခဲ့ပါတယ်။မြန်မာစစ်သားတချို့ကတော့နယ်စပ်မှာပဲအိန္ဒိယတာဝန်ရှိသူတွေကကယ်တင်ပြီးတော့ရရင်နဲ့ဒီစစ်ကောင်စီအာဏာပိုင်တွေဘက်ကိုပြန်ခဲ့တယ်လို့အိန္ဒိယဘက်ကပြောပါတယ်ရှမ်းမြောက်ရခိုင်ချင်းကင်းနဲ့ကင်းဒီဒေသတိုက်ပွဲတွေမှာအချိန်တိုအတွင်းမှာပဲစစ်ကောင်စီတပ်စခန်းတချို့နဲ့နေရာဒေသတွေကိုတော်လိုင်းအင်အားစုတွေဘက်ကသိမ်းပိုက်ထိန်းချုပ်လာနေတယ်လို့တစ်ဖက်မှာဒီစစ်ကောင်စီတပ်ဖွဲ့ဝင်တွေအစုအဖွဲ့လိုက်လက်နက်ချတာတွေလည်းရှိလာပါတယ်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသကုကဲရေးစစ်ဌာနချုပ်လောက်ကိုင်လောက်ခံခမရ19တိုင်ရင်ကတင်းမှုပါဝင်
တရင်တရင်လုံးနဲ့တပ်မိသားစုဝင်စုစုပေါင်းလူ260ကျော်ပြည်သူ့ရင်ွယ်ကိုဝင်ရောက်လာတယ်ဆိုပြီးတော့ညီနောင်မဟာမိတ်အဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ဝင်ရောက်လာတဲ့အထက်မှာတရင်မှုအပါအဝင်စစ်သည်128ဦးနဲ့တပ်မိသားစုဝင်134ဦးရှိတယ်လို့MNDAA ကိုကန့်တက်ရဲ့ပြည်ချာရေးတာဝန်ခံလီကျဝင်းကပြောပါတယ်
။လောက်ကဲတာကဆာလောက်ခံတရင်တင်းနဲ့ကိုကတပ်ဖွဲ့ဝင်တွေနဲ့သူတို့မိသားစုဝင်တွေအားလုံးပြည်သူ့ရင်ွယ်နဲ့ပြန်ဝင်ရောက်လာပါတယ်ဗျ။သူတို့ရဲ့တည်ရင်မှုပေါ်တော့ပုံမှုကျော်ရဲ့အောင်ဦးဆောင်ပြီးဝင်လာတာဖြစ်ပါတယ်ဗျ။တည်ရင်မှုအပါဝင်ပေါ်တော့စုစုပေါင်းတက်တာက129ဦးရဲ့အမိသားစုဝင်134ဦးပါပါတယ်ဗျ။ပြီးတော့ဝင်လာတဲ့လူမှန်သမျှကိုကျွန်တော်တို့ကကောင်းမွန်စွာကျွေးမွေးဆောက်ရှောက်တယ်။ပြီးတော့ဒီအတန်ရရတဲ့လူတွေကိုတော့ကျွန်တော်တို့ဥစားအခမဲ့ဈေးကူတာပေးပါတယ်ပေါ့ပြီးတော့ဒီစစ်သားတယောက်ဆိုရင်10သိန်းမိသားစုဝင်တယောက်ဆိုရင်3သိန်းနဲ့ကျွန်တော်တို့ငွေကြီးပေးအပ်ခဲ့ပါတယ်ဗျာနောက်ဆုံးသူတို့စံသားအလျောက်သူတို့တွားရှင်တဲ့နေရာကိုတော့ကျွန်တော်တို့လည်းအန်ဒီယကင်းဆိုတဲ့ကုညီဆောင်ရွက်ပေးခဲ့ပါတယ်ဗျာ
လနဲ့ချပြီးတော့အစုဖွဲ့လိုက်ဝင်လာသူတွေရှိလို့ပဲစစ်ကောင်စီနဲ့တော်လိုင်းအင်အားစုတွေကြားမှာလဲတိုက်ပွဲတွေကဆက်ပြီးတော့ပြင်းထန်နေပါတယ်။ကချင်၊ကယား၊ကရင်ချင်းနောက်ရှမ်းပြည်နယ်မြောက်ပိုင်း၊စကိုင်းတိုင်း၊မကွေးတိုင်းပြင်မန္တလေး၊ပဲခူးနယ်၊တနင်္သာရီတိုင်းတွေမှာလဲနေ့စဉ်ဆိုလိုပဲတိုက်ပွဲတွေရှိခဲ့ပါတယ်။ကယားပြည်နယ်ဒေသခေါ်ကရင်ပြည်မှာလဲနိုဝင်ဘာလ17ရက်နေ့က17 17စစ်စီရေးစတင်ခဲ့ပြီးတော့လွိုင်ကော်နဲ့ဓမိုးဆိုးမြို့နယ်ကစစ်ကောင်စီတပ်စခန်း၈ခုကိုတရက်ထဲနဲ့သိမ်းပိုက်နိုင်ခဲ့တယ်လို့ကင်းရီအမျိုးသားများကကွေတက် KNDF ကပြောပါတယ်။ဘကောမျိုးရီယူရက်ခွက်ထီလျားရရွာနဲ့ဒမောဆုမျိုးနဲ့နမဲခုံမျိုးဝါရီကောခူဝါရီဇူပလိုင်အဲ့ဒီနေရာတွေမှာပြီးခဲ့တဲ့၁၇ရက်နေ့မနေ့စောပိုင်းကစပြီးတော့တနေကုန်နီးပါးတိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ KNDF ကပြောပါတယ်။၁၇ ၁၇စစ်စီရင်အနေနဲ့လွိုင်ကော်နဲ့ဒမောဆုမှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကိုသိမ်းပိုက်နိုင်ခဲ့တဲ့အကြောင်းအဲ့ဒီနေ့ကအချိန်ကို KNDF ဘူပညာရေးတာဝန်ရှိသူကပြောပါတယ်။
စစ်ကောင်စီစစ်လေရဲ့ဂိတ်တွေကိုကျွန်တော်တို့ကသွားပြီးတော့တိုက်ခိုက်တယ်ပေါ့နော်ဒါစစ်လေလုံးစစ်စင်ရေးအနေနဲ့ပေါ့နော်တိုက်ခိုက်တာဖြစ်ပါတယ်စစ်ကောင်စီရဲ့စစ်စင်ရေးဂိတ်တွေပြင်ပုံစခန်းတွေပေါ့နော်ရှစ်တန်းစခန်းတွေပေါ့ကျွန်တော်တို့တိုက်ခိုက်တာဖြစ်ပါတယ်ပေါ့နော်စခန်းအလုံးပေါင်း၈ခုကိုကျွန်တော်တို့တိုင်းစီးနိုင်ခဲ့တယ်ပေါ့နော်ဒီတရက်ပြင်မှာပဲစခန်းအလုံးပေါင်း၈ခုကိုကျွန်တော်တို့တိုက်ခိုက်တင်ပိုင်နိုင်ခဲ့တယ်ပေါ့နော်လက်နဲ့ပဲအလုံး60ကျော်ရတယ်ပေါ့နော်လက်နဲ့ကြီးနေအလုံး60ကျော်ရပါတယ်ဟုတ်
စစ်ကောင်စီဘက်ကနေပြီးတော့လက်နက်ကြီးနဲ့ပစ်ခတ်တာအပြင်ဒီကြောင်တိုက်ခိုက်မှုတွေလည်းလှုပ်ဆောင်ခဲ့တယ်လို့သိရပါတယ်။စစ်တပ်စစ်တပ်စစ်စီရေးစတင်လိုက်တဲ့နိုဝင်ဘာလ17ရက်နေ့ကစပြီးတော့ရိုက်ကောတက္ကသိုလ်ပါဝင်နေရာအနှံ့မှာတိုက်ပွဲတွေပြင်းထန်ထန်ဖြစ်နေပါတယ်။ရိုက်ကောတက္ကသိုလ်မှာတက်ဆွဲထားတဲ့စစ်ကောင်စီရဲ့တပ်မ66လက်အောက်ခံတပ်ရင်းတွေမှာအထိကိုက်တွေအများပြားရှိခဲ့ပြီးတော့စစ်ကောင်စီတက်ခွဲမှုအပါဝင်တပ်ဖွဲ့ဝင်32ဦးလက်နက်ချခဲ့တယ်လို့ KNDF KND ဒေသကာကွယ်ရေးအဖွဲ့ကထုတ်ပြန်ပါတယ်။တိုက်ပွဲတွေမှာစစ်ကောင်စီရဲ့လက်နက်ကြီးနဲ့လေကြောင်းပစ်ခတ်မှုတွေကြောင့်ရဲသားတွေထိခိုက်ဒဏ်ရာရသေဆုံးမှုတွေရှိတယ်လို့လည်းကင်ဒီလူခွေဖွဲ့ကသတင်းထုတ်ပြန်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ကတော့လက်နက်ကင်ပစ်ခတ်တွေဟာရခိုင်အပါအဝင်မြန်မာနိုင်ငံတွေကအနှံ့ပြားမှာပြန့်နှံ့ကျေပြန့်လာတဲ့အပေါ်စိုးရိမ်မကင်ဘူးလို့ထုတ်ပြန်လို့ပဲသက်ဆိုင်ရာအစုအဖွဲ့တွေအနေနဲ့နိုင်ငံတကာလူသားချင်းစာနာမှုဥပဒေတွေကိုလေးစားလိုက်နာပြီးတော့ရဲသားတွေကိုအကာအကွယ်ပေးကြဖို့တိုက်တွန်းပြောဆိုခဲ့ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ပြောခဲ့သလိုပါပဲရှမ်းမြောက်ကစတင်လိုက်တဲ့စစ်စင်ရေးတွေဟာဒီစကိုင်းထက်ပိုင်းရခိုင်မြောက်ပိုင်းချင်းပြည်နယ်ကင်းဒီဒေသတွေမှာစစ်ကောင်စီအခြေစိုက်တပ်စခန်းတွေမြို့တွေကိုတော်လိုင်းအဖွဲ့စည်းတွေကဝင်ရောက်တိုက်ခိုက်သိမ်းယူမှုတွေနဲ့ဒီ CW ခါဟာပုံပြီးတော့ကျေပြန့်လာနေတဲ့အကြောင်းအခုသတင်းတော်မှတ်စုစီစဉ်ကနေပြီးတော့တင်ဆက်လိုက်ပါတယ်ကျွန်တော်သားညီမူပ
ါ VOA အစီအစဉ်တွေကိုရေဒီယိုရုံးမြင်တမ်းကြားတော့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်view မြန်မာဝိုင်း youtube စာမျက်နှာလိပ်စာကတော့ youtube.com/viewbemis ဖြစ်ပါတယ
်အခုတော့ passen စီးပွားရေးအစီအစဉ်ကိုတင်ဆက်ပြီးမှာပါအာရှကခေါင်းဆောင်တွေနဲ့စီးပွားရေးထိပ်တန်းခေါင်းဆောင်တွေစုစည်းရောက်ရှိခဲ့ကြတဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ညီလာခံအတွင်းမှာအာရှပစိဖိတ်16နိုင်ငံအနေနဲ့အမေရိကန်နဲ့ပူးပေါင်းလာရေးကြိုးပမ်းမှုအနေနဲ့ဒီအမေရိကန်သမ္မတဂျိုးဘိုင်ဒန်ကနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုခိုင်မာအားကောင်းမှုကိုလေထာပြောဆိုခဲ့သလိုပဲတိယသမရကလည်းလာတူကြိုးပမ်းခဲ့ပါတယ်ဆန်ဖရန်စစ္စကိုကနေပြီးတော့ view the thing down anitel power people ရဲ့သတင်းဆောင်မကိုခြေခံပြီးတော့ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်သိန်းကြီးထိုက်တင်ပြထားပါတယ်ခင်ဗျာ
ပစိဖိတ်နဲ့အာရှဒေသ19နိုင်ငံအတွေ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ထိပ်သီးညီလာခံဟာဆိုရင်အမေရိကန်နဲ့တရုတ်ရဲ့အလေးထားချဉ်းကပ်မှုတွေကိုလေ့လာနိုင်တဲ့အခွင့်အလမ်းဖြစ်ပါတယ် ထိပ်သီးညီလာခံအင်ရှင်ဖြစ်တဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအမေရိကန်ရဲ့ဖျက်လက်တဲ့စီးပွားရေးဖွံ့ဖြိုးမှုတွေကိုအမွန့်တင်ပြောဆိုပြီးနိုင်ငံတွေအနေနဲ့အမေရိကန်နဲ့ပူးပေါင်းဆောင်ရွက်မှုရဲ့ရလဒ်အဖြစ်ပြောဆိုသွားပါတယ်
For decades America's enduring commitment to the region
ဒေသရေးအမေရိကန်ရဲ့ဆယ်စုနှစ်ပေါင်းများစွာခိုင်မာတဲ့ပိုင်းဖြတ်ချက်ဟာဆိုရင်ဖွံ့ဖြိုးမှုအသွင်ပြောင်းဖွံ့ဖြိုးမှုကိုဖြစ်ထွန်းစေတဲ့တွန်းအားတစ်ရပ်ဖြစ်ပါတယ်ကုန်သွယ်ရေးဖွင့်လှစ်မှုဟာဆိုရင်လည်းတမောင်းများစွာသောလူတွေကိုစင်ရင်တွင်ကလွတ်မြောက်စေပါတယ်ဒီကနေ့ဒီချိန်မှာတော့နှစ်ဖက်အကျိုးတူဆက်ဆံရေးဖြစ်ပါတယ်ဒေတာရဲ့အနာဂတ်အတွက်အမေရိကန်ကအရေးကြီးတယ်လို့ပဲအမေရိကန်အတွက်လည်းဒေတာဟာအခုအချိန်မှာပိုးပြီးအရေးကြီးလာပါတယ
်တရုတ်သမ္မတရှီဂျင်းပင်ကတော့တရုတ်ဟာအဓိကကုန်သွယ်ရေးမိတ်ဖက်အဖြစ်တွေ့ဆုံတဲ့ကိုယ်စားလှယ်အဖွဲ့တိုင်းကိုသတိပေးပါတယ်ဒီအစိုးရဘက်ကလုံခြုံရေးဆိုင်ရာစည်းမျဉ်းတွေကိုပို့ပြီးတော့တင်းကျပ်လာပြီးစီရေးရှိမှန်းချက်ကြီးလာတဲ့အပေါ်ဆိုးရိမ်နေကြခြင်းမှာယင်းနီမြုံနံသူတွေကိုစိတ်ချယုံကြည်မှုရှိရေးဆောင်ရွက်ခဲ့ပြီးသူဟာစစ်ပွဲဆင်နွှဲလို့စိတ်မရှိဘူးလို့လည်းတရုတ်သမ္မတကအမှတ်ခံပြောကြပါတယ်
။中国从不读美国书
အမေရိကန်ကိုစိန်ခေါ်ဖို့ဒါမှမဟုတ်အစားထိုးဖို့အတွက်တရုတ်မှာရည်ရွယ်ချက်မရှိပါဘူးကျွဲဝတိုးတက်ပြီးကိုယ့်ကိုယ်ကိုယုံကြည်မှုရှိတဲ့ပွင့်လင်းတဲ့အမေရိကန်ပြည်ထောင်စုဖြစ်တွေ့မြင်လိုပါတယ်အလားတူပါပဲအမေရိကန်အနေနဲ့လည်းတရုတ်ကိုစန့်ကျင်တာမျိုးတရုတ်ရဲ့ပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်တာမျိုးမလုပ်သင့်ပါဘူး
အချင်းနဲ့အလုံးကိုစောင့်ကြည့်နေတဲ့စီးပွားရေးလုံငန်းအတိုင်းအဝိုင်းမှာတော့နှစ်ဖက်စလုံးနဲ့ပူးရဲလှုပ်ဆောင်နိုင်ရေးအပေါ်မှာမေးခွန်းထုတ်ကြပါတယ်။ City Group ဘဏ်လုပ်ငန်းရဲ့အမှုဆောင်အရာရှိချုပ် Jane Prasad ကအခုလိုပြောပါတယ်
။ Decoupling of the world's dominant economies is neither
ကမ္ဘာ့အရာကြီးစီးပွားရေးနိုင်ငံတွေရဲ့ဆက်ဆက်ကိုခွဲထုတ်လို့မဖြစ်နိုင်သလိုအမျှော်မြင်ရှိတဲ့လုပ်ရည်လည်းမဟုတ်ပါဘူး။မဆွစားရတဲ့ဒါမှမဟုတ်မတူကွဲပြားမှုတွေအတူရှင်တွဲရှိရေးကလည်းအခြေခံပန်းတိုင်ဖြစ်လာပါတယ်။ကိရင်းရဲ့ဒေတာတွေပူပေါင်းဆောင်ရွက်မှုတွေကိုအပိမြင့်တရေးကိုအလေးထားမယ်ဆိုရင်တော့အကျိုးမြတ်ရှိလာနိုင်ပါတယ
်ကမ္ဘာအင်အားကြီးနှစ်နိုင်ငံကြားပြိုင်ဆိုင်မှုကနေအကျိုးမြတ်ရတယ်လို့အာရှပစိဖိတ်ဒေတာတွင်းကစီးပွားရေးခေါင်းဆောင်တွေကပြောကြပါတယ်လုံသားထုရဲ့စွမ်းရည်တိုးတက်မှုဟာဆိုရင်ဒပိုင်းလျက်ကူပစ္စည်းစီးပစ္စည်းကရိယာတွေနဲ့ဤပညာတွေလိုခဏပေါင်းဆောင်ဖွံ့ဖြိုးတိုးတက်ရေးကိုဥတီစေတယ်လို့အမေရိကန်မလေးရှားကုန်သည်ကြီးများအသင်းကြီးကက VOE ကိုပြောပါတယ်အမေရိကန်မလေးရှားကုန်သည်ကြီးများအသင်းရဲ့အမှုဆောင်ညွှန်ကြားရေးမှူးစီယိုဘန်ဒက်စ်ကအခုလိုပြောပါတယ
် I think it's really positive we're seeing
အလားလာကောင်းလို့ထင်ပါတယ်ခဏမျိုးစုံမှာပိုးပြီးဖွံ့ဖြိုးတိုးတက်လာတာကိုတွေ့မြင်နေရပါတယ်မလေးရှားမှာလည်းအရင်ကသတိမချားမိတဲ့အာသာချက်တွေကိုဖော်ထုတ်ဆောင်ရွက်နေပါတယ်
ဒေတာရင်းအခင်းကျင်းကတော့အလျင်မြန်အပြောင်းလဲဖြစ်မဲ့ပုံမရှိသေးဘူးလို့လဲအာရှဆန်ရသုံးသက်သူတို့ကရှုမြင်ကြပါတယ်။ American Enterprise Institute ကဇက်ကူပါကအခုလိုပြောပါတယ်
I think the Biden arguments are
တမရ Biden ရဲ့ပြောဆိုချက်တွေကတစ်ချိန်မှာဖြစ်လာနိုင်တယ်လို့ယူဆပါတယ်။ဒါပေမဲ့လည်းစီးပွားရေးခေါင်းဆောင်အများအပြားကရှီကျင်းပင်နဲ့တွေ့ဆုံဆွေးနွေးတာကိုတွေ့မြင်ခဲ့ရတယ်လို့ပဲတရုတ်ဟာအရေးကြီးတဲ့ဈေးကွက်တစ်ခုဖြစ်နေစေပါ။ဒါအပြင်တချို့သောစီးပွားရေးလုပ်ငန်းတွေအတွက်အဓိကကုန်ထုတ်လုပ်မှုအချက်အချာဖြစ်နေစေဖြစ်ပြီးအချိန်တိုအတွင်းပြောင်းလဲသွားမှာမဟုတ်ပါဘူး
။အမေရိကန်ပြည်ထောင်စု၊ကယ်လီဖိုးနီးယားပြည်နယ်၊ဆန်ဖရန်စစ္စကိုမှာကျင်းပတဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအေးပဲချိတ်တီးညီလာခံအတွင်းကြာသာပြည်နှစ်မှာပဲစလင်းနိုင်ငံပါစီးပွားရေးမူပေါင်းကိုအမေရိကန်သမ္မတဘိုင်ဒန်ကစတင်လိုက်ပါတယ်အင်ဒိုပစိဖိတ်စီးပွားရေးဆိုင်ရာမူပေါင်းဟာဆိုရင်အလုံးစုံပြည့်ပြည့်စုံမှုမရှိဘူးဆိုတာကိုလည်းအမေရိကန်သမ္မတကအတိအမှတ်ပြပါတယ်အေးပဲချိတ်တီးအစည်းအဝေးကျင်းပရာဆန်ဖရန်စစ္စကိုမြို့မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီဂျင်းပင်တို့လည်းတီးခြားတွေ့ဆုံဆွေးနွေးခဲ့ကြပါတယ်ခေါင်းဆောင်တို့ဆွေးနွေးမှုအပြီးတီးခြားစီထုတ်တဲ့ကြေညာချက်တွေအရတော့နှစ်ဖက်ကြားကွဲပြားနေတဲ့ကိစ္စတွေထဲမှာစီးပွားရေးကိစ္စဟာလည်းအဓိကကိစ္စတစ်ခုဖြစ်ပါတယ်တရုတ်ရဲ့ချစ်ပြားထုတ်လုပ်မှုအပေါ်အမေရိကန်ဘက်ကထင်းချုပ်ကန့်သတ်မှုကိုတရုတ်သမ္မတရှီကမကျေနပ်တာကိုပြတ်တာခဲ့တယ်လို့ပဲအမေရိကန်သမ္မတဘိုင်ဒန်ကတော့တရုတ်ရဲ့မမျှတတဲ့ကုန်သွယ်ရေးမူဝါဒတွေဈေးခွက်စီးပွားရေးမဆန်တဲ့လုပ်ရက်တွေနဲ့အမေရိကန်လုပ်ငန်းကြီးတွေအပေါ်အပြစ်ပေးအရေးယူမှုတွေအပေါ်မှာစိုးရိမ်နေပါတယ် ကုန်သွယ်ရေးနဲ့ယင်းနှိမ့်ညွှန်းမှုအပေါ်မှာအမေရိကန်ဘက်ကအလွန်ကျွံတမ်းမြေခံတက်ချက်ချမှတ်မှာမဟုတ်ဘူးလို့လည်းသမ္မတကပြောပါတယ်။တရုတ်ကထုတ်တဲ့ကြေညာချက်ထဲမှာတော့ပို့ကုန်ထိန်းချုပ်မှုယင်းနှိမ့်ညွှန်းမှုဆိုင်ရာပြန်လည်စစ်ဆေးမှုတစ်ဖက်သက်တန်းခတ်ပိတ်ဆို့မှုတွေနဲ့အမေရိကန်တို့ကတရုတ်အပေါ်မှာကန့်သက်တမ်းမြေချက်တွေဆက်လက်ချမှတ်တယ်လို့တရုတ်သမ္မတကပြောပါတယ်။တဖက်သက်နှက်ခတ်ပိတ်ဆို့မှုတွေကိုဖယ်ရှားပြီးတရုတ်ကုမ္ပဏီတွေအတွက်ခွဲခြားကန့်သတ်မှုမရှိတဲ့အခင်းချင်းမျိုးပေးအပ်ပြီးတရုတ်ရဲ့စိုးရိမ်ချက်တွေကိုဖြည့်ရှင်းဆောင်ရွက်ဖို့လဲတရုတ်သမ္မတကတောင်းဆိုပါတယ်။အမေရိကန်သမ္မတဘိုင်ဒန်ကတော့အမေရိကန်အမျိုးသားလုံခြုံရေးကိုချင်းချောက်တဲ့နေရာမှာအမေရိကန်နည်းပညာတွေအသုံးပြုတာကိုကာကွယ်ဖို့အတွက်လိုအပ်တယ်လို့ဆက်လက်အရေးယူဆောင်ရွက်မှာဖြစ်တယ်လို့ပြောဆိုထားပါတယ်။
မတ်တဂီထရဲ့စီးပွားရေးအစီအစဉ်ကိုရှုစားခဲ့ရတာပါအခုတော့လူမှုရှုကြီးအစီအစဉ်တင်ဆက်ပါမယ်အမေရိကန်နိုင်ငံသားတွေကိုစုပြီးတော့ဒုက္ခသည်ခွေယူနိုင်တဲ့ Welcome Corps အစီအစဉ်နဲ့ Texas ပြည်နယ်ကမြန်မာတပွဲကဒုက္ခသည်မိသားစုတစုအမေရိကန်ပြည်ထောင်စုမှာအခြေချနိုင်အောင်လို့ sponsor ပေးလှူဆောင်ခဲ့ပါတယ်ဘလို့အစဉ်စဉ်လုပ်ခဲ့ရလဲဆိုတော့ကတော့ဒီဖွဲ့တွေကကိုပီတာလင်းကိုမဆုမြတ်မုံကမေးမြန်းပြီးတော့လူမှုရှုကြီးအစီအစဉ်မှာအပိုင်းတစ်ဖြစ်နေတင်ပြထားပါတယ်ခင်ဗျာ
နိုင်ငံရေးစည်ရေးပဋိပက္ခတွေကြောင့်အိုးအိမ်ဆွတ်ထွက်ပြေးကြရတဲ့ဒုက္ခသည်တွေအမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်နိုင်ဖို့အတွက်အမေရိကန်နိုင်ငံသားတွေစူပေါင်းစပေါ်ဆာလုပ်ခေါ်နိုင်တဲ့အစိုးရရဲ့ Welcome Call အစီအစဉ်နဲ့ဒုက္ခသည်တချို့အမေရိကန်ပြည်ထောင်စုမှာရောက်နေကြပါပြီ။အမေရိကန်လူဝင်မှုကြီးကြပ်ရေးဌာနနဲ့ဒုက္ခသည်လက်ခံရေးအစီအစဉ် USRA ဘီရိုကနေအမေရိကန်မှာအခြေချနေထိုင်နိုင်သူဖြစ်တယ်လို့အတည်ပြုထားတဲ့ဒုက္ခသည်တွေကိုအမေရိကန်နိုင်ငံသား9ယောက်နဲ့အထက်ကစူပေါင်းခေါ်ယူနိုင်တဲ့အစီအစဉ်ဖြစ်ပါတယ်။ဒီအစီအစဉ်နဲ့ဒုက္ခသည်တွေအခြေချနိုင်အောင်လို့ Texas ပြည်နယ် Houston မြို့မှာရှိတဲ့မြန်မာတပ်ဖွဲ့ကအကူအညီပေးခဲ့ပါတယ်။ဒီအဖွဲ့ထဲမှာပါတဲ့ Computer Link ကိုဒုက္ခသည်တွေခေါ်နိုင်ဖို့အတွက်ဘယ်လိုအဆင့်ဆင့်လုပ်ခဲ့ရတယ်ဆိုတာကိုမေးကြည့်ထားပါတယ်
။အခုကျွန်တော်တို့ဒီဒုက္ခသည်တွေကိုခေါ်တဲ့အချိန်မှာပေါ့နော်ကျွန်တော်ပထမအတုပ်ရဒုတိယအတုပ်ရအဲ့လိုမျိုးပေါ့နော် Phase 1 Phase 2ဆိုတာရှိတယ်။အဲ့ခါကျတော့ပထမ Phase 1ကိုကျွန်တော်ခေါ်လိုက်ပြီပေါ့နော်။အဲ့ဒီ Phase 1ကကျတော့ကျွန်တော်တို့မှာရွေးချယ်ပိုင်ခွင့်မရှိဘူး။ဆိုအားနေပြီးတော့ချမှတ်ပေးတဲ့သူပဲကျွန်တော်ဟိုယူလို့ရတယ်ပေါ့နော်ကျွန်တော်မှရွေးချယ်ပိုင်ခွင့်မရှိဘူးအာဖရိကပဲဖြစ်ဖြစ်ဘယ်နိုင်ငံဖြစ်ကျွန်တော်မှရွေးချယ်ပိုင်ခွင့်မရှိဘူးအခါကျကျွန်တော်အခုခေါ်တဲ့သူတွေကကြတော့ Venezuela နိုင်ငံကမိသားစုဖြစ်တယ်ပေါ့နော်
ဆိုတော့ပုံမှန်အားဖြင့်ဆိုရင်တော့ဒီဟို American မှာဒုက္ခသည်တွေကိုအခြေချနိုင်ဖို့အတွက်ဆိုရင် American အစိုးရနဲ့နောက်ဒီအလူမှုကယ်ဆယ်ရေးပေါ့နော်ပရဟိတအဖွဲ့တွေချိတ်ဆက်ပြီးတော့မှသူတို့ season ပေးလိုက်ရှိတယ်ဒါပေမဲ့ဒီနိုင်ငံသားရေးဌာနနေပြီးတော့မှ Welcome Call ဆိုတဲ့ season တက်လို့ပြီးတော့မှဒီသာမန်ပေါ့နော် American ပြည်သူတွေကလည်းဒုက္ခသည်တွေကို sponsor လုပ်လို့ရတယ်ဓာတ်ရိုက်ခေါ်လို့ရတယ်ဆိုတာမျိုးခွင့်ပြုထားတာဖြစ်တယ်ဆိုတော့ကိုပီတာလင်းတို့ဒီခုစောစောပြောခဲ့သလိုဒီ welcome call အစီအစဉ်တဲ့ပေါ့နော်ဒုက္ခသည်ခေါ်ဖို့အတွက်ဘယ်ရနေစပြီးတော့မှလောက်ရတယ်ဆိုတာကိုလည်းရှင်းပြပေးပါရှင်
။အာနည်းရရှိရေပေါ့နော်ဒါပေမဲ့အတူချုပ်ကျွန်တော်ရှင်းပြရှင်းပါတယ်လို့အာစပြီးတော့ဒီ welcome call school through စပြီးတော့လောက်တဲ့အချိန်ပေါ့နော်အစောကနေပြီးတော့ဒါ website တွေစထောင်တဲ့အချိန်မှာကျွန်တော်တို့ကဒီသူတို့website ကိုသွားပြီးတော့ကျွန်တော် register အရင်ဆုံးလုပ်ရတယ်ပေါ့နော်ကျွန်တော်လောက်တဲ့အခါကျသူတို့အသမတ်ချက်တွေကအနည်းဆုံးလူ9ယောက်ရှိရမယ်ပေါ့နော်ဒီ sponsor ဖွဲ့လူ9ယောက်ရှိရမယ်ပြီးလို့ရှိရင်လူဒုက္ခသည်တယောက်အတွက်အနည်းဆုံး $1,000 $1,800 $1,800 လောက်3,000လေးပါပေါ့နော်အဲ့လောက်ချိကိုရှိရမယ်အဲ့လိုမျိုးဖြစ်တဲ့ခါကျတော့ကျွန်တော်တို့အဲ့ဒီဟာတွေ requirement တွေအကောင်လုံးဒီသူတို့သတ်မှတ်ချက်တွေအကောင်လုံးမီအောင်ပေါ့နော်ကျွန်တော်တို့အရင်ဆုံး register လုပ်တယ်ပြီးလို့ရှိရင်အယောက်ချင်းစီတိုင်းကျွန်တော်အဖွဲ့ထဲကကျွန်တော်အခုဆိုလို့ရှိရင်100လောက်ရှိတယ်ပေါ့နော်အယောက်ချင်းစီတိုင်းကျွန်တော် register လုပ်ရတယ်လုပ်ပြီးလို့ရှိရင်ကျွန်တော်သူတို့ပေးတဲ့တင်တဲ့ပေါ့နော်အရာဒီ online ကနေကျွန်တော်ပြီးအောင်တက်ရတယ်အဲ့ဒါပြီးသွားပြီဆိုလို့ရှိရင်ကျွန်တော်ဒီ background check တွေကျွန်တော်လုပ်ရတယ်အကောင်လုံးကျွန်တော်ပြင်မကင်းကြောင်းပေါ့နော်အဲ့ဒါတွေကျွန်တော်အဲ့ဒီဟာလုပ်ဖို့အတွက်ကျွန်တော်တယောက်ကို $20လောက်ဒီအလူမျိုးတွေပေးရသေးအဲ့ဒါပေးပြီးမှကျွန်တော်အကောင်လုံးရှင်းနေမှ background ကျွန်တော်ဘာမှပြဿနာမရှိမှပေါ့နော်ပြန်ကိုနောက်တစ်ဆင့်ကိုသူတို့ထပ်သွားခိုင်းတယ်အဲ့ဒါပြီးမှကျွန်တော်နောက်အဆင့်တွေကအများကြီးအဲ့ဒီအထက်မှာကျွန်တော်ပါတယ်လောက်ရတယ်လဲဆိုလို့ရှိရင်ဒီ plan တွေပေါ့နော် plan တွေရေးရတယ်ဒီဒုက္ခသည်တွေနိုင်ငံခြားနေလာပြီဆိုလို့ရှိရင်လင်ခွင့်မှာသွားကြိုတာအစသူတို့အတွက်ကားစီစဉ်ပေးတာအစသူတို့အိမ်ငှားပေးတာအစသူတို့ဒီရောင်းခန်းတွေသွားတာအစပေါ့နော်ပြီးလို့ရှိရင်သူတို့ကိုဒီအင်္ဂလိပ်စာတင်ဖို့အတွက်ဒီဟာတွေကဘလို့စီစဉ်ပေးရမယ်ကလေးရှိတဲ့သူဆိုလို့ရှိရင်ကလေးဒဲခေကိုပုံမှန်ထားရမလဲအရာမျိုးတွေအစားပြီးလို့ရှိရင်သူတို့ community ဥမာကျွန်တော်တို့ခေါ်တဲ့လူတွေက Jewish ဆိုလို့ရှိရင် Jewish Jewish တွေစီမှာ ဘလို့အာသူတို့ community မှာဘလို့ဘသူက like ပို့ပေးမလဲဆိုရဲဟာတွေအစားပြီးလို့ရှင်သူတို့အစားအစာတွေဝယ်လို့ရှင်သူတို့စားတောင်းတဲ့အစားအစာတွေပေါ့နော်အရာမျိုးတွေဘယ်နာမှာ like ပို့ဘယ်နေရာမှာရှိတယ်လဲဆိုရဲဒါတွေကအစားပေါ့နော်အကောင်းဆုံးအသေးစိတ်ကိုကျွန်တော်တို့က plan ချပြီးတော့ရေးရတယ်ပေါ့နော်အရာပြီးမှအဲ့မှာနည်းနည်းအလုံးများတယ်ပေါ့နော်အရာတွေရေးရအများကြီးပြအဲ့ဒီဟာအဲ့ဒါတွေရေးပြီးသွားတဲ့အခါကျတော့ plan တွေချပြီးသွားတဲ့အခါကျသူတို့ပြန်တင်ရတယ်ပြန်တင်ဒီကြားထဲမှာအဲ့လိုမျိုးတွေလောက်ရတာပေါ့နော်နည်းနည်းအချိန်ကြာတလားတလားတွေကြာတယ်သူတို့စီကပြန်ဆောင်ရတာနဲ့ကျွန်တော်အဲ့ဒါတွေရေးရတာနဲ့အဲ့လိုမျိုးပေါ့နော်အဲ့ဒါပြီးသွားရင်နောက်ဆုံး approve လုပ်ပြီးရင်တော့မှသူကပါရှိတယ်လဲဆိုတော့ဒီပတ်စံတွေကို okay အခုကျတော့ farm ကိုသူတို့ကလုပ်ပြီးပတ်စံပြခိုင်းပြီးသူတို့ကကျွန်တော်တို့မှပတ်စံရှိချောင်းပေါ့နော်ပတ်စံရှိချောင်းကိုပြတဲ့အချိန်မှာကျွန်တော်ဘန်အကောင့်တွေသွားပြလို့မရအောင်ကျွန်တော်တို့မှအဖွဲ့အစည်းရဲ့ဒီဘန်ကရှိရမယ်ပေါ့နော်အဲ့ခါကျတော့ကျွန်တော်ကဒီအဖွဲ့အစည်းကိုကျွန်တော် LLC နဲ့လောက်ရမလားဒါမှမဟုတ် 501c သဘောနဲ့လောက်ရမလားဒါမှမဟုတ်ဒီတိုင်းလူ individual နေရာတော့ပေါင်းပြီးတော့အဖွဲ့လိုက်ဘန်မှာသွားပြီးတော့လောက်ရမလားအဲ့ဒါကိုသူတို့တည်းကကွယ်သူတို့ကသူတို့ကိုယ်တိုင်ကသူတို့မသိဘူးလို့လောက်ရမယ်သူတို့မသိအဲ့ဒီမှာကျွန်တော်တွေလာတဲ့လာချင်းပြီးကျွန်တော်အချိန်လေးကြာသွားနောက်ဆုံးတော့အဲ့လိုအဆင်ပြေသွားပြီပေါ့နော်အဆင်ပြေသွားခါကျတော့သူတို့ကအဲ့ဒီပတ်စံတွေစစ်တယ်ကျွန်တော်မှလောလောရှိချောင်းမသူတို့ approve ဖြစ်ပြီဆိုတဲ့ခါကျတော့ကျွန်တော်တို့ကဒီ Houston မှာရှိတဲ့ကျွန်တော်ဒီ Houston အခြေစိုက်ဆိုတဲ့ခါကျတော့ကျွန်တော် Houston မှာရှိတဲ့ဒီresettlement refugee resettlement center ဒီအများကြီးရှိတယ်ဒီအဖွဲ့အစည်းတွေပေါ့နော်သူတို့စီကဒီ council တွေ CEO တွေပါညာအဲ့လိုမျိုး director နဲ့ကျွန်တော်တွေ့ရတွေ့ပြီးတော့သူတို့နဲ့ဘယ်လိုတွေ့လောက်လဲဆိုတာပေါ့နော်အဲ့လိုမျိုးတွေကျွန်တော်သူတို့လည်းညီနိုင်ရတယ်ပြီးတော့သူတို့စီကနေကျွန်တော်အကူအညီလိုအပ်တဲ့ဟာတွေရှိတယ်ဆိုလို့ရှိရင် later ဘယ်လိုလောက်သင်တယ်လဲဘယ်လိုလောက်အောင်လဲဆိုတဲ့ဟာတွေပေါ့နော်ဒါတွေသူတို့နဲ့ကျွန်တော်chain set လုပ်ပြီးတော့ကျွန်တော်ဆက်သွားတယ်ပြီးတော့မှမမျော်လင့်မဲ့သူတို့အစွားနေပြီးတော့ okay မင်းတို့အတွက်ဟိုကြလာပြီပေါ့နော်ပထမအတော့ကြလာပြီဆိုတော့ပြောတယ်တပတ်အတွင်းမှာပြောတယ်အဲ့နဲ့နောက်တစ်ပတ်ဆိုလို့ရှိရင်လင်းဟိုသူတို့ရောက်လာတော့ပေါ့နော်အဲ့လင်းနံပါတ်တွေပါတယ်သူတို့ကပေးတယ်အဲ့နဲ့မမျော်လင့်မဲ့အဲ့လိုလာသူတို့ရောက်ဖြစ်သွားတယ်ပေါ့နော်
ဆိုတော့ covid delay ရှင်းပြခဲ့တယ်လို့ဆိုလို့ရှိရင်ကဒီအစီအစဉ်ကအခုမှစရတဲ့အသစ်စီစဉ်ဖြစ်တဲ့ခါကျတော့ဒီသူတို့ဒီအစီအစဉ်ကိုကြီးကြပ်တဲ့သူတွေကိုယ်တိုင်ကဒီလောက်ရတဲ့ steps တွေကိုသူတို့အနေနဲ့တက်တက်ကွဲကွဲဟိုစပေါ့မရှင်းပြနိုင်သေးဘူးမရှင်းသေးဘူးဆိုတဲ့သဘောမျိုးဖြစ်နေတာပါလားရှင
်ဟုတ်ပါတယ်သူတို့ကိုယ်တိုင်ကအခုမှဒါစလုပ်တာပေါ့နော်စလုပ်တဲ့ခါကျတော့ပြီးလို့ရှိရင်ကျွန်တော်တို့ရှေ့မှာလုပ်တဲ့သူတွေကလည်းမရှိပေါ့နော်ကျွန်တော်တို့နဲ့အတူ approve လုပ်တဲ့အဖွဲ့ကလွန်ခဲ့တဲ့9လလောက်ကပေါ့နော်အဖွဲ့ကအများကြီးမရှိဘူးတနင်္ဂနွေအလုံးမှာတော့မှအဖွဲ့20လောက်ပဲရှိတယ်ပေါ့နော်ဒါပေမဲ့စခေါ်တာကြတော့ Texas မှာတော့ကျွန်တော်တို့ပထမဆုံးပဲတခြားပြည်တွေတော့မသိဘူးကျွန်တော်တို့ရှိသလားဆိုတော့ပေါ့နော်အခါကျတော့ဟုတ်တယ်သူတို့ကိုယ်တိုင်ကဘယ်လိုလောက်အောင်လဲဆိုတော့သူတို့လည်းမသိဘူးကျွန်တော်မေးလို့ရှိနေသူတို့မေးခွန်းနေမဖြေနိုင်တဲ့အရာတွေအများကြီးပဲသူတို့ကအဲ့လိုမျိုးသူတို့လည်းရောင်းဝါးဝါးနဲ့အဲ့လိုမျိုးလုံချင်တဲ့ဟာတွေအများကြီးရှိခဲ့ပေါ့နော်
ကိုဗစ်ဒါလင်းတို့လိုပဲဒီဒုက္ခသည်တွေအမေရိကန်မှာအခြေချနိုင်ဖို့အတွက်ဆွပြီးတော့စပွန်ဆာလောက်ခေါ်ခြင်းနဲ့အမေရိကန်တွေအနေနဲ့အထူးကဘာတွေတည်ထားတယ်လဲဆိုတာကိုတော့အစီအစဉ်အပိုင်းနှစ်ကြာရင်သိရမှာဖြစ်ပါရဲ့ရှင်ကျွန်မ
မဆုမြမွေလူမှုရှုခေးအစီအစဉ်ကိုရှုစားခဲ့ပြီးတဲ့နောက်တော့မယိသနာကျော်တင်ဆက်နေတဲ့တက်တန်အောင်သတင်းလောအစီအစဉ်ကိုတင်ဆက်ပြီးမှာပါဟောလိဝုဒ်အနုပညာရှင်တွေသပိတ်မှောက်တဲ့ကိစ္စမပြေလည်သေးဘဲနဲ့ရုပ်ရှင်ကားတွေယုံတင်ဖို့ရှုဆိုင်နေတဲ့နေရာမှာ Mission Impossible ရုပ်ရှင်ကားတွေယုံတင်ဖို့အတွက်တနည်းရှုလိုက်ပါတယ်နော်ဒီ France ရုပ်သံဇလန်းတွင်းနဲ့အထူးအောင်မြင်ခဲ့တဲ့မင်းသား Matthew Perry တလောကပဲရုတ်တရက်ကွယ်လွန်သွားပါတယ်။ဒီလိုမျိုးအမှုပညာသတင်းတိုးထွားတွေကိုတက်တဲ့အောင်သတင်းလွှာမှာမယိသနာကျော်တင်ဆက်ပေးထားပါတယ်ခင်ဗျာ
။ Mission Impossible ရှစ်ကားမြောက်ရုပ်ရှင်ဇာတ်ကားကိုရုံတင်ဖို့နောက်တစ်နှစ်ကိုရွှေ့ဆိုင်းလိုက်ပါတယ်။မင်းသားမင်းသမီးတွေနဲ့ဇညွန်းစရာတွေအလုံးမလုံးဖဲနဲ့၃လကျော်သပိတ်မှောက်ထားပြီးထားလို့ရုပ်ရှင်ကားတွေရုံမတင်နိုင်ပဲဖြစ်နေရတာကလည်းနောက်တစ်ထုပ်ထပ်ပြီးရွှေ့ရတာဖြစ်ပါတယ်။ Mission Impossible ရုပ်ရှင်ကားကိုဇွန်လ28ရက်နေ့ကနေ2025မေလ23ရက်နေ့ကိုရွှေ့ဆိုင်းလိုက်တယ်လို့ Paramount Pictures ရုပ်ရှင်ထုတ်လို့ရေးကပြောပါတယ်။ Christopher McQuarrie ရိုက်ကူးတဲ့ Mission Impossible Dead Reckoning Part 1အပိုင်း2နောက်ဆက်တွဲဖြစ်တဲ့ဒီအပိုင်းနဲ့ဇက်ကားကရုပ်ရှင်ထုတ်လို့ရေးကိုဇူလိုင်လကလေးကရက်ဆိုင်ထားတာဖြစ်ပြီးတော့အဲ့ဒီအချိန်မှာခေါင်းဆောင်မင်းသား Tom Cruise နဲ့ထုတ်လို့ရေးကုမ္ပဏီကတော့နိုင်ငံတကာလှည့်ပြီးတော့ကြော်ညာနေခဲ့တာပါ အခုဇကားကအနောက်ဆက်တွဲအပိုင်းနှစ်ဖြစ်တာကြောင့် Mission Impossible Dash Reckoning Part 2ဖြစ်ရမှာဆိုပေမဲ့ခု Mission Impossible လို့ပဲနာမည်အတူပေးထားပါတယ်ပထမ Dead Reckoning ကတော့တစ်ကဘာလုံးကနေဝင်ငွေဒေါ်လာ568တန်းခွဲဝင်ခဲ့ပေမဲ့2018မှာရုံတင်တဲ့ Fallout ဇကားကိုမှန်ပြီးခဲ့ပါဦးအဲ့ကားကတော့တစ်ကဘာလုံးဝင်ငွေဒေါ်လာ962တန်းဒီပါရခဲ့တာပါ2020ຫນွေမှာတော့ Tom Cruise ရဲ့ Top Gun Maverick ဇကားကဒေါ်လာ10,500တောင်ဝင်ခဲ့ပါတယ်ပထမကားထွက်ပြီးတော့နှစ်ပေါင်း28နှစ်အကြာမှာထွက်တဲ့အဲ့ဒီကားကိုကောင်းတယ်ဆိုပြီးတော့သုံးသက်ကြပေမဲ့လူရင်းကြီးရဲ့ Barbie နဲ့ Oppenheimer ရုပ်ရှင်ကားတွေနောက်မှာလောင်းရင်းမိခဲ့ပါတယ် Hollywood သတိမောက်တဲ့ပြဿနာကအခုမပြည့်ပြတ်သေးတာကြောင့်ဇကားမှာပါဝင်သရုပ်ဆောင်တဲ့မင်းသားမင်းသမီးတွေနဲ့အယောင်မြင့်တဲ့အောင်ကြော်ညာဖို့အတွက်ရုပ်ရှင်ထွက်တဲ့ရက်တွေကိုဒီဆောင်းတင်မကနောက်နှစ်တင်မဲ့ကားတွေကရွှေနေတာပါ June ဇကားအပိုင်းနှစ်ကိုနောက်နှစ်မလအထိရွှေထားတာဖြစ်ပါတယ်အနုပညာရှင်တွေကိုကိုစားပြုတဲ့ရုပ်မြင်သံကြားနဲ့ Radio အနုပညာရှင်များရဲ့ Screen Actors Guild American Federation နဲ့ရုပ်ရှင်ထုတ်လုပ်ရေးကုမ္ပဏီတွေပြန့်ညင့်နိုင်မှုတွေလုပ်နေကြပါတယ်နာမည်ကျော် American ရုပ်ရှင်မင်းသား Matthew Perryအသက်54နှစ်နဲ့စနေနေ့အောက်တိုဘာလ28ရက်နေ့ကပဲကွယ်လွန်သွားပါတယ်။နာမည်အထူးကျော်ပြီးလူကြိုက်များတဲ့ American ရုပ်သံဇာတ်လမ်းတွေ France မှာပါဝင်တရုတ်ဆောင်ခဲ့သူပါ။ California ပြည်နယ် Los Angeles မြို့ကနေအိမ်ရေချိုးကန်ထဲမှာအသက်ပြောင်နေတာကိုအပြင်ကပြန်လာတဲ့သူရဲ့လက်ထောက်ကတွေ့ခဲ့တာပါ။ Matthew Perry ဟာ France ဇာတ်လမ်းတွေထဲမှာ Chandler Bing အနေနဲ့တရုတ်ဆောင်ပြီးတော့နာမည်ကျော်ခဲ့ပါတယ်။NBC ရုပ်သံလိုက်မှာ1994ခုနှစ်ကနေ2004ခုနှစ်အထိရုပ်သံဇာတ်လမ်းဆယ်ရာသီဇာတ်လမ်းတွေဆယ်ရဲမှာတငယ်ချင်း6ဦးတွေကတူဦးပါဝင်တရုတ်ဆောင်ခဲ့ပါတယ်။သူကအဲ့ဒီဇာတ်ကားနဲ့2022ခုနှစ်မှာ Emmy ဆုပေးပွဲမှာဟာသာဇာတ်ကားထူးချွန်တရုတ်ဆောင်ဆုအတွက်တစ်ကြွရွေးခံရတဲ့ဆင်းနဲ့မှာပါခဲ့ပါတယ်။2009မှာလည်း The Wrong Clock Story ဇာတ်ကားနဲ့ Golden Globe နဲ့ Emmy Nomination ဆုတစ်ကြွဆင်းမှာပါဝင်ခဲ့တာပါ။သူက The Whole Nine Yards ဟာတာကားပါဝင်ရုပ်ရှင်ကားကြီးတွေလည်းရိုက်ခဲ့ပြီးတော့ The West Wing လို့ Ellie McBee လို့မျိုးရုပ်ရှင်ဇာတ်လမ်းတွေတွေမှာလည်းပါဝင်ခဲ့ပါတယ်။အခုသူသေးဆုံးမှုမှာမတင်ကားစရာမတွေ့ရပါပဲ။ရဲဟာစုံစမ်းစစ်ဆေးမှုတွေတော့အချိန်ယူပြီးတော့ပြုလုပ်နေစေဖြစ်ပါလိမ့်ရှင
်။မဟိတနာကျော်ရဲ့တက်တန်အောင်သတင်းလောဖြစ်ပါတယ်။ VOA မြန်မာပိုင်းကိုဆက်သွယ်လို့ရင်တော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဝေဘာအကြံပြုချက်တွေကိုကြည့်စုပါရယ်။နိုဝင်ဘာလ27ရက်နေ့အင်္ဂါနေ့မနက်ပိုင်းထုတ်လွှင့်ချက်တွေကတော့မကြခင်ကျွန်တော်တို့ရန်နာတော့မှာဖြစ်ပါတယ်အခုကြံရှိနေတဲ့ချိန်တွင်းမှာသတင်းချင်းချုပ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ဂါဇာမြောက်ပိုင်းကအင်ဒိုနီးရှားဆင်းဟုတ်တပ်ဝိုက်မှာတိုင်းလာနေကတိုက်ပွဲတွေဖြစ်နေခဲ့ပြီးတော့အနည်းဆုံး12ဦးသေဆုံးခဲ့တယ်ဆိုပြီးတော့ Hamas အစိုးရဂါဇာကျမ်းမာရေးဌာနကနေပြီးတော့ကြေညာပါတယ်ဆေးုံတွေကပြစ်နေကြသူတွေကိုဆေးုံအပြင်ကအစ္စရေးတပ်ဖွဲ့ကနေတိုက်ခိုက်တာဖြစ်တဲ့အကြောင်းလက်နက်ကြီးတွေအသုံးမပြုတဲ့အကြောင်းအစ္စရေးစစ်တပ်ဘက်ကတော့ပြောပါတယ်အခုလိုတိုက်ခိုက်တာကိုအင်ဒိုနီးရှားနိုင်ငံကြီးဝန်ကြီးဒီရက်နိုမဆူဒီကရှုံချလိုက်ပြီးတော့အစ္စရေးကိုအပြစ်ဖို့လိုက်ပါတယ်နောက်တရုတ်မြန်မာစီးပွားရေးစင်းညံကိုသတိလင်ကနိုင်ငံအထိကိုချဲ့ဖို့တရုတ်ဘက်ကဦးစားပေးထားတဲ့အကြောင်းတရုတ်နိုင်ငံရဲ့အထူးသံတမန်ကသတိလင်ကသမရကိုတနင်္လာနေ့မှာပြောဆိုသွားပါတယ်တရုတ်သတိလင်ကလူလတ်စွာကုံသွေးရေးသဘောတူညီချက်ကိုအကောင့်ထဲပေါ်တဲ့ညမှာအရှိန်အဟုန်မြင့်တင်ဖို့လည်းဒီကြေညာချက်မှာဖော်ပြထားပါတယ်တရုတ်ရဲ့ပူလမ်းမသစ်စီမံကိန်းအောက်မှာကုန်းလန်းဈေးညံ6ခုရှိတဲ့နဲ့တရုတ်မြန်မာစီးပွားရေးဈေးညံကနောက်ဆုံးဖြစ်ပေါ်လာတဲ့ဈေးညံဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်တရုတ်အိန္ဒိယမြန်မာဈေးညံကရပ်တန့်နေပါတယ်အိန္ဒိယနဲ့ဘူတန်ကိုဒီဘူတန်ကနေပြီးတော့တရုတ်ရဲ့ပူလမ်းမသစ်နဲ့ကမ္ဘာလုံးဆိုင်ရာဖွံ့ဖြိုးတိုးတက်မှုအစီအစဉ်တွေထဲမှာပါဝင်တဲ့တောင်အာရှနိုင်ငံနှစ်နိုင်ငံဖြစ်ကြပါတယ်ခင်ဗျာဒီကနေ့အတွက်နောက်ဆုံးရသတင်းချင်းချုပ်ကိုတက်ဆက်ပြီးကြတာဖြစ်ပါတယ်ခင်ဗျာ VOA မြန်မာပိုင်းရဲ့ဒီမနေ့အစီအစဉ်တွေကတော့အဆုံးသတ်ပြီးဖြစ်ပါတယ်ဒီမနေ့အစီအစဉ်ထုတ်လို့ရမှုကကုရဲမော်ဖြစ်ပါတယ်နိုဝင်ဘာလ27ရက်နေ့အင်္ဂါနေ့မနေ့ပိုင်းရေဒီယိုအစီအစဉ်တွေကိုလိုင်းဒိုမီတာ32လိုင်းဒိုမီတာ49နဲ့လိုင်းလမီတာ190တို့ကနေပြီးတော့ကျွန်တော်တို့ဓာတ်ရိုက်ထုတ်လွှင့်ပေးကြတာဖြစ်ပါတယ် VOA ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျွန်တော်တို့ကကျေးဇူးတင်ပါတယ် VOA ကိုလည်းဆက်သွယ်ပြီးတော့အကြံပြုချက်တွေပေးပို့နိုင်ပါတယ်ခင်ဗျာမြန်မာပြည်သူပြည်သားအားလုံးလူအဆန်တော်တွေပြေဝပြီးတော့အန်ရယ်ကင်ပေးရှင်းကြပါစေခင်ဗျာကျွန်တော်တားညို့ဦးပါ